Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖျာဖျာနဲ့ပြည်စုံတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American Dance ရဲ့2016ခုဇူလိုင်လ22ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။ line meter 3040 48 50လို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါ
မင်္ဂလာပါရှင်ကျမနန္ဒချမ်းမဒီမနေ့သတင်းတွေကိုကိုရဲကောင်နဲ့အတူပြပြသွားပါမယ်။နေတိုးဘွဲ့ဝင်နိုင်ငံတခုတိုက်ခိုက်ခံရရင်အမေရိကန်ကကာကွယ်သွားမလားဆိုတာနဲ့ပတ်သက်ပြီး Republican Party သမ္မတလောင်း Donald Trump ကိုမေးခွန်းထုတ်ခဲ့ကြပါတယ်။ပြင်သစ်နိုင်ငံ Nice မြို့မှာ truck ကားနဲ့ဝင်တိုက်တဲ့အကြမ်းဖက်မှုဟာလာပေါင်းများစွာကလေးကကြိုတင်ကြံစီမှုဖြစ်တယ်လို့ပြင်သစ်အစိုးရရှေ့နေတွေကပြောဆိုလိုက်ပါတယ်။ပြင်သစ်တိုက်ခိုက်မှုအပြီးနောက်လာကျင်းပမယ့်အိုလံပစ်ပွဲတော်အတွက်ဘရာဇီးအစိုးရကလုံခြုံရေးကိုတိုးမြင့်ထားပါတယ်။ဒီသတင်းတွေအပါအဝင်ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုအခုမနက်ကြားအောင်ပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။2016နိုဝင်ဘာအမေရိကန်ရွေးကောက်ပွဲမှတိုင်ခင်ပြုလုပ်နေတဲ့ Republican Party ရဲ့ညီလာခံနောက်ဆုံးနေ့အခြေအနေကိုတင်ပြမှာဖြစ်တယ်လို့တူရကီနိုင်ငံကအာဏာသိမ်းမှုနောက်ဆက်တွဲတုံ့ပြန်ချက်တင်ပြအောင်မှာဖြစ်ပြီးလေဘရွန်တောင်ဂျင်းနီစီမံကိန်းနယ်မြေထဲမှာနောက်ထပ်သာသနာအဆောက်အုံအဖြတ်ခံရမယ့်အခြေအနေသတင်းပေးပို့ချက်မှာတော့
ဝန်ယာမျိုးသာသနာကျောင်းနိုင်ကြတော့ဒီကျောင်းနိုင်တာကိုဖျက်ဖို့ဆိုပြီးတော့ဒီပြည်ညာနေနဲ့လာတယ်ပေါ့ဒါတဲ့ချိန်မှာဒီ
သတင်းတွေပြီးမှတင်ဆက်သွားဖို့ရှိပါတယ်တက AIDS ရောဂါဖြစ်စေတဲ့ HIV virus ပိုးကိုနှိမ်နင်းရမှာရရှိခဲ့တဲ့ကြီးမားတဲ့အောင်မြင်မှုသတင်းပေးပို့ချက်တစ်ပုဒ်ကိုလည်းနှားဆင်ရဖို့ရှိပါတယ်အခုတော့တောက်ကြနေမနေ့ခင်းနောက်ဆုံးရနိုင်ငံတကာသတင်းတွေကိုမနန္ဒာချမ်းနဲ့ကိုရဲကောင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြောက်အတ္တလန္တိတ်စစ်ဆာချုပ်နေတိုးအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတခုခုတိုက်ခိုက်တာခံရရင်အမေရိကန်အနေနဲ့အကာအကွယ်ပေးသင့်မပေးသင့်ဆိုတဲ့အပေါ် Republican Party ရဲ့သမ္မတလောင်း Donald Trump ကိုမေးခွန်းထုတ်လိုက်ပါတယ်။ဒါဆိုရင်ဒုတိယကမ္ဘာစစ်အဆုံးသတ်ကလေးကအမေရိကန်နဲ့ဥရောပစည်းရုံးမဟာမိတ်ကြားထားရှိခဲ့တဲ့အခြေခံမူတစ်ခုလည်းဖြစ်ပါတယ်။2016ခုနှစ်အတွက် Republican Party သမ္မတလောင်းအဖြစ်အမေရိကန်ပြည်သူတွေကိုကြားသာပေးနေညမှာမေးခွန်းပြောကြားဖို့ရှိနေချိန်မှာပဲ။သူအနေနဲ့သမရာဖြစ်ရွေးကောက်တင်မြောက်ခံရရင်တခြားနေတိုးအဖွဲ့ဝင်28နိုင်ငံတွေကတနိုင်ငံဟာတိုက်ခိုက်တာခံရမယ်ဆိုရင်တုံ့ပြန်ဆောင်ရွက်မဲ့သတ်မှတ်ချက်တွေပြဋ္ဌာန်းမဲ့အကြောင်း New York Times သတင်းစာကြီးကိုပြောကြားခဲ့တာပါပထမဆုံးအနေနဲ့ American ပြည်ထောင်စုကကာကွယ်ရေးအသုံးစရိတ်တွေအကြီးအကျယ်ကြခံနေသလားကြံအဖွဲ့ဝင်နိုင်ငံတွေကနေတိုးအဖွဲ့ရဲ့ကုန်ကျစရိတ်တွေကိုညှီညူညီမျှထည့်ဝင်နေသလားဆိုတာကိုလည်းကြည့်ရမှာဖြစ်ပြီး American အနေနဲ့အကုန်ကျမခံနိုင်တော့ဘူးလို့လည်းပြောဆိုခဲ့ပါတယ်NATO အတွင်းရေးမှူးချုပ် Jens Stoltenberg ကတော့ NATO အဖွဲ့ဝင်တွေကြားသွေးစည်းညီညွတ်မှုဟာ NATO အဖွဲ့အတွက်အဓိကတန်ဖိုးဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုတုံ့ပြန်ခဲ့ပါတယ်။တဦးနဲ့တဦးအကာအကွယ်ပေးခဲ့ကြတာကိုအာဖဂန်နစ္စတန်မှာ American တပ်ဖွဲ့ဝင်တွေနဲ့ပခုံးချင်းရှင်ပြီးဥရောပတိုက်သားတွေ၊ကနေဒါနိုင်ငံသားတွေ၊တခြားမဟာမိတ်တပ်ဖွဲ့ဝင်တွေထောင်နဲ့တောင်းနဲ့ချီပြီးတော့တာဝန်ယူခဲ့ကြတာကိုကြည့်ရင်သိနိုင်ပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်။ဥရောပတိုက်ရဲ့ညဉ့်ဉန်းရေးဟာ American အတွက်အရေးကြီးတယ်ဆိုတာကိုလည်းကမ္ဘာစစ်ကြီးနှစ်ခုကတတ်သိပြခဲ့ပြီးဖြစ်တဲ့အကြောင်းပြောခဲ့ပါတယ်။ American သမ္မတအိမ်ပြူတော်ပြောခွင့်ရပုဂ္ဂိုလ် Joseph NS ကတော့ NATO မဟာမိတ်တွေပေါ်အခိုင်အမာဆက်လက်လက်တွဲသွားဖို့တနိဋ္ဌာန်အခိုင်အမာချထားစေဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။
Donald Trump အနေနဲ့ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်တင်မြောက်တာကိုလက်ခံမှုနဲ့ Democrat Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာလောက်ရှိနေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ပေါ်ရှင်ပြိုင်မဲဆွယ်မှုတွေတရားဝင်စတင်ပြုလုပ်ဖို့ပြင်ဆင်နေအချိန်မှာပဲ၄ရက်ကြာကျင်းပတဲ့ပါတီညီလာခံနောက်ဆုံးနေ့မှာပါတီရင်းညီညွတ်နေရမယ့်စာကွဲပြားမှုတွေကလွှမ်းမိုးနေပါတယ်။ဗိုလ်တစ်ဦးနေက Donald Trump ကို Texas ပြည်နယ်အထက်လွှတ်တော်အမတ် Ted Cruz ကဝေဖန်မှုပြုလုပ်လိုက်ပြီးထွက်ပေါ်လာတဲ့သဘောထားကွဲလွဲမှုတွေကသာသာရင်းနေထိဆက်လက်ဖြစ်ပွားနေပါတယ်။ညီလာခံကိုတက်ရောက်လာတဲ့သူ့ရဲ့ပြည်နယ်ကကိုယ်စားလှယ်အဖွဲ့ကိုစကားပြောဆိုရမှာ Cruz ကသူ့အနေနဲ့သမ္မတရွေးကောက်ပွဲမှာ Democratic Party က Hillary Clinton ကိုမဲပေးမှာမဟုတ်ဘူးလို့ပြောကြားလိုက်ပြီးမဲ Donald Trump ကိုမဲပေးမယ်လို့ပြောဖို့ကလည်းညှင်းပယ်လိုက်ပါတယ်ကျွန်တော်ရဲ့အဖေနဲ့ကျွန်တော်ရဲ့ဇနီးတို့ပေါ်တိုက်ခိုက်ပြောဆိုခဲ့တဲ့သူတွေကိုအားပေးထောက်ခံယူထုံးစံမရှိဘူးလို့ Cruz ကပြောပါတယ်နောက်ပြီးကျွန်တော်ဟာသခင်လိုကြခွေးလေးတကောင်လိုပြုမှုနေမှာမဟုတ်ဘူးတလို့ကျွန်တော်ဇနီးကိုမကောင်းပြောတဲ့အတွက်ကျွန်တော်အဖေကိုအပုတ်ချခဲ့တဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်လို့လည်းပြောမဲ့သူမျိုးမဟုတ်ဘူးလို့ပြောဆိုလိုက်တာပါ Republican Party အတွင်းသမ္မတလောင်းဖြစ်နာမည်တင်သွင်းခံရဖို့ရှင်ပြိုင်စဉ်က Donald Trump ဟာ Cruz ရဲ့ဇနီးဖြစ်သူ Heidi နဲ့ Cruz ရဲ့ဖခင်ဖြစ်သူ Rafael တို့ကိုတိုက်ခိုက်ပြောဆိုခဲ့ပူပါတယ်
တူရကီနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ထဲမှာအောင်မြင်တဲ့အာဏာသိမ်းမှုမှာပါဝင်ခဲ့သူတွေကိုနှိမ်နှင်းမှု၃လကြာရေးပေါ်အခြေအနေကြေညာထားတဲ့အချိန်မှာဥရောပလူ့ခွင့်ရေးဆိုင်ရာသဘောတူညီချက်ကိုဆိုင်းငံ့ထားမှာဖြစ်တယ်လို့တူရကီအစိုးရကပြောဆိုလိုက်ပါတယ် သဘောတူညီချက်အပိုက်15ရာပြင်သစ်နိုင်ငံမှာလောက်ခဲ့တယ်လို့ပဲတိုင်းပြည်တစ်ခုမှာစစ်ဖြစ်နေတဲ့အချိန်ဒါမှမဟုတ်အရေးပေါ်အခြေအနေနဲ့ကြုံတဲ့အခါသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပေမဲ့လိုက်နာရမယ့်တာဝန်တွေကိုယာယီဆိုင်ငံ့ထား권ရှိတယ်လို့ဒုဝန်ကြီးချုပ်ညူမန်ကာတာမက်စ်ကပြောဆိုခဲ့တာဖြစ်ပါတယ်။အရေးပေါ်အခြေအနေကြေညာချက်ဟာအစိုးရအတွက်အာဏာသိမ်းဖို့ကြိုးပမ်းသူတွေကိုနှိမ်နင်းဖို့နဲ့နိုင်ငံတော်အဆန့်ကျင်သူတွေကိုရှင်းလင်းဖို့အခွင့်အလမ်းကောင်းတစ်ရက်ဖြစ်တယ်လို့လည်းဒုဝန်ကြီးချုပ်ကိုကိုကာပီဒေသခံသတင်းဌာနဟာရီယက်ကပြောဆိုခဲ့ပါတယ်။၃လကြာရေးပေါ်အခြေအနေကြေညာဖို့တူရကီသမ္မတရီဆက်တေးအာရိုဝမ်ရဲ့တောင်းဆိုချက်ကိုလွှတ်တော်ကလည်းအတည်ပြုပေးလိုက်မယ်လို့မျှော်လင့်ရပါတယ်။ဒီရေးပေါ်အခြေအနေကြေညာချက်ကြောင့်ပြီးခဲ့တဲ့တောက်ကြာနေ့ကမအောင်မြင်တဲ့အာဏာသိမ်းမှုနောက်ပိုင်းအတိုက်ခံတွေကိုနောက်ထပ်နှိမ်နင်းနိုင်ဖို့သမ္မတအတွက်လမ်းပွင့်သွားမှာလည်းဖြစ်ပါတယ်။
Nice မြို့မှာအမျိုးသားနေထိုင်မဲ့ကျင်းပနေတဲ့လူအုပ်ထဲကိုထရက်ကားနဲ့ဝင်တိုက်ပြီးလူ84ဦးသေဆုံးစေခဲ့တဲ့သူမှာဒီတိုက်ခိုက်မှုကိုပြုလုပ်ဖို့လာပေါင်းများစွာကြိုတင်ကြံစီခဲ့ပုံရပြီးသူ့ကိုအကူအညီပေးတဲ့ကြံအဘာတွေလည်းရှိတယ်လို့ Paris မြို့ကတရားရေးအရာရှိတွေကပြောလိုက်ပါတယ်။ကြာသာရင်းနေ့က Paris မြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတရားရေးအရာရှိတဦးကသတင်းနောက်တွေကိုပြောကြားရမှာသူ့ရဲ့ဖုန်းကရတဲ့ Internet ရှာဖွေမှုတွေနဲ့ဓာတ်ပုံတွေအရဒီလူဟာ2015ခုနှစ်လောက်ခရဲကဒီတိုက်ခိုက်မှုကျူးလွန်မှုပြင်ဆင်ခဲ့တယ်လို့ယူဆရတဲ့အကြောင်းပြောပါတယ်။အခုချိန်မှာလူ9ဦးကိုဇူလိုင်လ14ရက်နေ့ကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကျူးလွန်သူကိုအကူအညီပေးခဲ့တဲ့အတွက်လူသက်မှုလက်နက်ကင်ဆာမှုတွေပါဝင်အကြမ်းဖက်မှုကျူးလွန်မှုကြိုးပမ်းမှုဆွဲချက်တွေနဲ့ဖမ်းဆီးထိန်းသိမ်းထားပါတယ်။ဒီထိန်းသိမ်းထားတဲ့အထက်ကအမျိုးသား4ဦးဟာပြင်သစ်နိုင်ငံသားဂျူနီရှားလူမျိုး2ဦး၊ဂျူနီရှားနိုင်ငံသား2ဦးနဲ့အယ်ဘေးနီးယားနိုင်ငံသား2ဦးတို့ပါဝင်ပါတယ်။ကျန်တဲ့2ဦးကတော့ပြင်သစ်နဲ့အယ်ဘေးနီးယား2နိုင်ငံသားခံယူထားတဲ့အမျိုးသမီး2ဦးဖြစ်ပါတယ်။ထရက်ကားကိုမောင်းနှင်လာသူအသက်32နှစ်အရွယ်မိုဟာမက်လဂျော်ဘီဘော်ဟယ်ကတော့တူနီရှားလူမျိုးဖြစ်ပြီး Nice မြို့မှာနှစ်ပေါင်းများစွာနေထိုင်လာသူ2ဦးဖြစ်ပါတယ်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီ ويه ကနေတောက်ကြနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်။ဘရာဇီးနိုင်ငံ Rio de Janeiro မှာနောက်လာကြရင်ကျင်းပမဲ့အိုလံပစ်အားကစားပွဲတွေမှာတိုက်ခိုက်မှုတွေလုပ်ဖို့စီစဉ်ထားတယ်လို့မတင်ကြရတဲ့လူဆယ်ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။နောက်ထပ်နှစ်ယောက်ကိုလည်းခေါ်ယူမေးမြန်းခဲ့ပါတယ်။တရားရေးဝန်ကြီး Alexander Demoris ကတော့ဒီဖွဲ့ဟာအတွေ့အကြုံလုံးဝမရှိတဲ့အုပ်စုဖြစ်ပြီးစနစ်တကျဖွဲ့စည်းမထားတဲ့အုပ်စုဖြစ်ကြတာပရင်းနေကပြောဆိုခဲ့ပါတယ်။သူတို့ရဲ့အဖွဲ့ဝင်တချို့ကလည်း IS စစ်တွေးကြွအဖွဲ့ကိုတစ္ဆာခံကြောင်းကြေညာထားကြပေမဲ့ဓာတ်ရိုက်ဆက်သွယ်မှုဘာတစ်ခုမှမရှိခဲ့ဘူးလို့လည်းတရားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အဖွဲ့ဝင်အားလုံးဟာဘရာဇီးနိုင်ငံသားတွေဖြစ်ကြပြီးတော့ WhatsApp နဲ့ Telegram တို့လိုအင်တာနက် online ကနေဆက်သွယ်ဖွဲ့စည်းထားတာဖြစ်တယ်လို့လည်းပြောပါတယ်။ဖမ်းဆီးမှုတွေနဲ့စီးနှင်းမှုတွေကိုတော့နိုင်ငံတော်မှလှုပ်ဆောင်ခဲ့တာပါ။ပြီးခဲ့တဲ့တစ်ပတ်ကပြင်သစ်နိုင်ငံ Nice မြို့မှာ truck ကားနဲ့ဝင်တိုက်တဲ့အကြမ်းဖက်မှုဖြစ်ခဲ့ပြီးတဲ့နောက်ပိုင်းဩဂတ်လ5ရက်နေ့မှာစတင်မဲ့အိုလံပစ်ပွဲတွေအတွက်လုံခြုံရေးကိုတိုးမြှင့်ထားတယ်လို့လည်းဘရာဇီးတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်
။တားမြစ်ဆေးသုံးဆွဲတယ်ဆိုရယ်ဆွဆွဲချက်ကြောင့်ရုရှားပြေးခုံပြေးအကစားသမားတွေဘရာဇီးနိုင်ငံမှာကျင်းပတော့မယ်2016ခုနှစ်အိုလံပစ်ပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခွင့်ပိတ်ပင်ခံလိုက်ရတာပြန်လည်ခွင့်ပြုပေးဖို့ရုရှားနိုင်ငံကအတနာခံတောင်းဆိုတာကိုအကစားဆိုင်ရာခုံတမာတိတရားရုံးကပယ်ချလိုက်ပါတယ်။ဂျာတာရင်းနေကချမှတ်လိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့ရုရှားအစိုးရကနက်နက်ရှိုင်းနောင်နာရတဲ့အကြောင်းပြောကြားခဲ့ပြီးသမ္မတပူတင်နဲ့အကစားသမားတွေတွေ့ဆုံမှုဖြစ်နိုင်ခြေကိုစောင့်မျှော်နေတယ်လို့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။ရုရှားအကစားဝင်ကြီးဗီတလီမူတ်ကိုကဒီဆုံးဖြတ်ချက်ဟာတရားဥပဒေအရကိုက်ညီမှုမရှိဘူးခိုင်မာမှုမရှိဘူးလို့ပြောပါတယ်။2014ခုနှစ်ရုရှားနိုင်ငံဆိုချီမှာပြုလုပ်တဲ့ဆောင်းရာသီအိုလံပစ်ပွဲမှာရုရှားအကစားသမားတွေတားမြစ်ဆေးသုံးတာကြေပြန့်ပြန့်ရှိခဲ့တယ်ဆိုတော့ဆွဲချက်တွေပါဝင်တဲ့လွတ်လပ်တဲ့အစီရင်ခံစာကိုကမ္ဘာတားမြစ်ဆေးတားဆီးအဖွဲ့ကမကြာခင်ကထုတ်ပြန်လိုက်တာဖြစ်ပါတယ်။အခုချိန်မှာတော့ဘရာဇီးနိုင်ငံမှာလုံးမဲ့နွေရာသီအိုလံပစ်ပြိုင်ပွဲမှာရှင်ပြိုင်မဲ့အကစားအဖွဲ့တွေကပြေးခုံမြေအကစားသမားတွေပဲပိတ်ပင်ခံထားတာဖြစ်ပါတယ်
။ကုလသမဂ္ဂအတွင်းရေးမှူးချုပ်တဲ့ရာဒူးအတွက်ရှင်ပြိုင်ကြတဲ့ကိုစလဲ12ဦးတဲကတိတိတတထိတ်တန့်ရောက်နေသူ2ဦးကတော့ပေါ်လာပြီလို့လှုပ်ဝက်မဲပေးခဲ့ကြတဲ့အစီအစဉ်နဲ့နီးစပ်တဲ့တနမန်အတိုင်းဝိုင်းကပြောလိုက်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်တဦးကိုရွေးချယ်ဖို့ကြာတာပတိနေ့ကပထမအဦးဆုံးချိန်အလွတ်တဘောမဲပေးခဲ့ကြရမှာပေါ့တူဂီဝင်ကြီးချုပ်ဟောင်းဒီအန်တိုနီယိုဂူတာရက်စ်နဲ့ဆလိုဗေးနီးယားသမ္မတဟောင်းဒန်နီလိုတက်ခ်တို့နှစ်ဦးကနေကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစီကခိုင်မာတဲ့ထောက်ခံမှုကိုရရှိခဲ့ကြတာပါ။လုံခြုံရေးကောင်စီအနေနဲ့အတီးပြုဆုံးဖြတ်ပေးရမယ်ကုလသမဂ္ဂအထွေထွေညီလာခံကြီးကိုပေးပို့ရမယ်။နောက်ဆုံးစာရင်းအတွက်ဆုံးဖြတ်ချက်မချခင်ဒ ဒီမဲခွဲဆုံးဖြတ်မှုတွေကိုအချိန်တော်တော်များများလောက်ရမယ်အလားအလာတွေလည်းရှိနေပါတယ်။ရွေးချယ်ခံရတဲ့ကိုယ်စားလှယ်ဟာ2019ခုဇန်နဝါရီလ1ရက်နေ့မှာလက်ရှိအတွင်းရေးမှူးချုပ်ဘန်ကီမွန်းစီကတာဝန်ကိုလွှဲပြောင်းရယူရမှာဖြစ်ပါတယ်။ရှေ့ကပြေးနေသူသူတို့နှစ်ဦးစလုံးကတော့နိုင်ငံရေးဖြတ်သန်းမှုနောက်ခံရာဇဝင်ရှိကြတဲ့အပြင်ကုလသမဂ္ဂနဲ့ပတ်သက်တဲ့အတွေ့အကြုံလည်းတော်တော်များများရှိကြပါတယ်။အသက်68နှစ်ရှိပြီဖြစ်တဲ့ဂူတာရက်စ်ဟာ1995ခုနှစ်ကနေ2002ခုနှစ်အထိပေါ်တူဂီဝင်ကြီးချုပ်အဖြစ်တာဝန်ယူခဲ့ပြီးတော့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအဖြစ်နဲ့လည်းဆယ်စုနှစ်တခုကြာအမှုထမ်းခဲ့ပြီးပြီးခဲ့တဲ့ဒီဇင်ဘာလကမှဒီတာဝန်ကနေအားယူခဲ့တာဖြစ်ပါတယ်သူဥဆောင်နေတဲ့အချိန် UNHCR အနေနဲ့ဒုတိယကမ္ဘာစစ်နောက်ပိုင်းအကြီးအမားဆုံးရွှေ့ပြောင်းဒုက္ခသည်ပြဿနာကိုကင်တွယ်ဖြေရှင်းခဲ့ရတာဖြစ်ပါတယ်တခါဆလိုဗေးနီးယားနိုင်ငံကအသက်64နှစ်အရွယ်တက်ဆိုရင်လည်း2009ခုနှစ်ကနေ2012ခုနှစ်ထိသမ္မတတာဝန်ယူခဲ့တဲ့လူခွင့်ရရှိနေတဲ့ဦးလည်းဖြစ်ခဲ့ပါတယ်ဒီမတိုင်ခင်ကတော့ဆလိုဗေးနီးယားရဲ့ကုလသမဂ္ဂဆိုင်ရာပထမဆုံးသံမက်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ရဲ့နိုင်ငံရေးဆိုင်ရာဒုတိယအကြီးအကဲဖြစ်တာဝန်ယူခဲ့ပူပါတယ်ရှင်
။ကျက်တေစီကထွက်တဲ့အနန္တဟာချင်းနေမလာအောင်တားဆီးနိုင်စွမ်းရှိတဲ့အတွက်ချင်းချောင်းဖြစ်တဲ့ယောဂါတွေဖြစ်ပွားတဲ့ဒေသတွေမှာဈေးနည်းတဲ့ကာကွယ်ရေးနီလန်တစ်ခုဖြစ်တော့နိုင်တယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်။အီသီယိုးပီးယားနိုင်ငံမှာလေလာဆေးဆွမ်းမှုတွေလုပ်နေတဲ့ဆွီဒင်လူမျိုးတွေသူတွေကဒီထူးခြားချက်ကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်နန္နာချန်နဲ့ကိုရဲကောင်တို့ကပြောပြခဲ့ကြတာပါ။အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုစက်တိုက်တင်ဆက်သွားပါမယ်။ Republican Party ရဲ့လေးရကြာညီလာခံကိုဒီကနေ့မှတော့နောက်ဆုံးနေ့အဖြစ်ကျင်းပနေပါတယ်။ပါတီတွင်းနဲ့ပါတီပြင်ပမှာသဘောထားကွဲလွဲမှုတွေအကြီးအကျယ်ပေါ်ပေါက်ခဲ့တဲ့ညီလာခံနောက်ဆုံးနေ့အခြေအနေတွေကိုသိရအောင်Ohio ပြည်နယ် Cleveland မြို့မှာရောက်ရှိနေတဲ့ကိုတိုင်သတင်းသွားယူနေတဲ့ VOA Wine Dor သာကိုအောင်လင်းဦးကိုဆက်သွယ်မေးမြန်းကြည့်မှာဖြစ်ပါတယ်။ကိုအောင်လင်းဦးရဲ့ Republican Party ညီလာခံရဲ့ဒီနေ့နောက်ဆုံးနေ့မှာ Donald Trump ကိုတိုင်မိခွန်းပြောဖို့ရှိတယ်လို့ကျွန်တော်သိရပါတယ်။သူဘာတွေပြောမယ်သူစီကဘာတွေထူးထူးခြားခြားကြားနိုင်မယ်ထင်ပါလေခင်ဗျ။ဟု
တ်ပါတယ် Donald Trump ဒီညီလာခံတချို့ရဲ့ဒီမှာကိုရုတ်တရက်ရောက်လာတဲ့ပြည်မှာဒီနေ့ကတော့သမလာချင်းရဲ့ပါတီရဲ့ရည်ချယ်ချက်ကိုတရားမှုလက်ခံရေးနဲ့ကိုယ်တိုင်စကားပြောမှာပါဒီညီလာခံနောက်ဆုံးနေ့ကိုတော့သူကဒီ Make America One Again ဆိုပြီးခေါင်းစဉ်ပေးထားတဲ့အချိန်အမေရိကန်ပြည်သူတွေသူတို့ရဲ့ပြောင်းဘယ်လိုဆောင်လဲဆိုတာကိုအဓိကပြောရှိပါတယ်ဆိုပြီးညီလာခံနောက်ဆုံးနေ့မှာတော့ပြည်ရင်းနဲ့ဆင်ခွန်မှုတွေနောက်တစ်ခါပြည်တွင်းနဲ့ချင်းချောက်မှုတွေကိုအာယုဆိုင်ပြောမှာဖြစ်တယ်လို့ပဲဒီသဘောထားကွဲပြားမှုတွေနဲ့ညီညွတ်အောင်လုပ်နိုင်တဲ့ကိစ္စတွေကိုအာယုဆိုင်ပြောမယ်ဆိုပြီးတော့လည်းပါတီရဲ့ညီညာရဲ့ထောက်ထားရှိပါတယ်ဟိုဒါကြောင့်လည်းဒီ Democratic Party ရဲ့သမ္မတဘဲကူမှာအဆိုရနဲ့သမ္မတလောက်ဖြစ်ဖို့ဒီပြိုင်နေတဲ့နိုင်ငံရေးဦးညော Hillary Clinton တို့ရဲ့ဟိုမူဝါဒတွေအပေါ်အဓိကဟိုသူများတိုက်တိုက်ကျိုးလိုက်ရှားနေမယ်လို့ထင်ပါတယ်။ဟိုနောက်တစ်ခုကလည်းလက်ရှိဆိုရလည်းဒီဝေဖန်ပြီးတော့ Republican Party ရဲ့ယက်တီကြီးနဲ့နောက်ဒီ Donald Trump ရဲ့မူဝါဒတွေကလည်းအလုပ်ဖြစ်မယ်ဆိုပြီးတော့အသားပြေးပြောလိုက်မယ်လို့လည်းညွှန်လင်းရပါတယ်။ဟိုနောက်ပြီးတော့လည်းဒီဟို Donald Trump အနေနဲ့ကလည်းကျွမ်းနေကြတမ်းပဲဒီ Clinton ကိုပုတ်ကတ်တုံးတုံးတဲ့ဇာတ်ရည်နောက်ပြီးတော့ကိုနေစားမှာတိုင်းကာမယ်ဆိုပြီးတော့ဟိုပြောတဲ့အတုံးလုံးနေမျိုးကိုလည်းဒီညဖတ်ပြီးကြားနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့ဒီတော့ဒီညီလာခံနောက်ဆုံးနေ့မှာ Trump အပြင်ပေါ့လေဘယ်သူတွေမိကွန်းပြောကြဖို့ရှိပါလဲဟိုသူတို့ကရောဘာတွေပြောမယ်လို့ရောသိထားရလဲခင်ဗျာ
ဟုတ်ကဲ့အခုကျွန်တော်ဒီသူတို့ဟိုထုတ်ပြန်ထားတဲ့ဒီစီစဉ်ရေးရကြည့်မယ်ဆိုတော့ဒီညီလာခံနောက်ဆုံးနေ့မိကွန်းပြောတဲ့သူတွေမှာဒီ Republican Party ညီလာခံတဘာဖြစ်ဖြစ်တဲ့ Race Papers တို့ပါမယ်နောက်အိုကလာဟိုမာပြည်နယ်အခြေအနေမှာမေရီဖရန်ဒိုလိုပါတီရဲ့အတီထင်ရှားတဲ့ပုံစံလေးဖြင့်ဟိုသူတို့ချစ်စားနေတဲ့ဒီမင်းပညာလုံမရှင်ဂရေးချယ်သတိပီတာတဲနောက်ပြီးရင်းနှီးမြှုပ်နှံမှုလုံမရှင်တွန်ပါရက်တိုလိုစီဝိုင်းနေတဲ့အကျော်မပုံစံလေးနောက်ပြီးဆက်နေသမီးဖြစ်တဲ့ဟိုင်ဗန်ကာကိုလည်းပါမှာပါဒီဆက်နေသမီးကတော့ဒီအရင်နေ့ရုံကတခြားမောင်နှမတွေလိုပဲဟိုသူ့ပေါ်ကင်းရတဲ့သားစုရဲ့မှာရောစီဝိုင်းလူလာဦးဆောင်မပေးနိုင်တဲ့သူဒီလိုတိုင်းပြည်ကိုဦးဆောင်နေတဲ့ရေချင်းရှိတဲ့ပုံစံတရားနဲ့ပြောမှာတော့သိကြတော့ရှိပါတယ်။ဟို channel လူတွေကလည်းပဲအလားတူပဲဒီ fan ရေးချင်းတွေကိုအလေးပေးပြောနေတယ်လို့ပဲ။ဒီမှာတော့ဖြစ်နေရှင်ပြန်ရတဲ့ဒီအချုပ်မျိုးတွေကဒီ color TV ဖြစ်ခဲ့တဲ့ဒီ success နဲ့ territory မှာတက်ခုစေမြန်မာကန်တက်တရားနေမှာပြောခဲ့တဲ့မြင်ကုန်းတွေကဟို trend ထောက်ကမ်းမှုပြုနေဆိုင်ရတဲ့အတွက်ကြောင့်ဒီ party တွေမှာညီညီလေးတွေမြေကုန်းထုတ်ရှာတွေဖြစ်ခဲ့ရတာရှိခဲ့တာကိုလည်းအဖက်စင်နေအောင်ပြန်ပြီးတော့ပြောကြဆွေးနွေးရမျိုးလည်းရှိအောင်ရှိနေပါတယ
်။ဟုတ်ကဲ့ခင်ဗျာဆိုတော့နောက်တစ်ခုပေါ့လေဒီညီလာခံမှာစနပြတဲ့သူတွေရောတော်တော်များများရှိနေကြသေးလားခင်ဗျ။
ဟုတ်ကဲ့ဒီလေးလက်ချာဒီညီလာခံအဆုံးသက်တဲ့နေ့ဒီဟိုညီလာခံကျင်းပမှာ ဟိုကန့်ကွက်သူတွေထောက်ခံသူတွေဆန္ဒပြပွဲတွေကတော့အချိန်ကောင်းနေရောမှာပဲဟိုဆက်လက်ရှိနေရောမှာပဲဒါမှမဟုတ်လွန်ကျွေးရနာနေကလူတချို့ဒီဖန်တာစီရရှိနေဟိုအစိုးရမှာစိုးရင်တော့တွေ့တဲ့အံပြတ်တစ်ခါမျိုးရောမကြောပါဘူးခုနောက်ဆုံးကျွန်တော်တို့သိရတော့ဆိုရင်တော့အဖမ်းစီအများဆုံးကတော့မင်းကအများဆုံးသိရပါတယ်အဲ့ဒါတောင်မှပဲဒီ18ရောက်ပဲဖန်တယ်လို့ကြားပါတယ်ဆိုတော့စုစုပေါင်းမှာဖန်တာစီရဒီ20ကျော်လောက်ပဲရှိရဆိုတော့ဟိုအဖမ်းစီရတော့ကြီးတော့လည်းမများဘူးနော်သူကရဲတပ်ဖွဲ့ဝင်ဘက်ကလည်းလွန်ကျွေးအာဏာရှင်ဘက်ကလည်းနှစ်ယောက်ပဲအနာရီဖြစ်တယ်ဒီလိုကြားရတယ်ဆိုတော့ဟိုထင်တော့တော့ဟိုကြီးကြီးရဲ့ပြစ်ခတ်တွေဟိုဖြစ်ခဲ့တာမျိုးတော့မရှိပါဘူးခင်ဗျ
ဟုတ်ကဲ့အဲ့တော့ဒီ Republican ညီလာခံဒီနေ့အဆုံးသတ်ပြီဆိုတော့နောက်ထပ်ဘာတွေထပ်တွေ့ရအောင်မှာလဲခင်ဗ
ျဟုတ်ကဲ့ဒီ Republican Party ညီလာခံအဆုံးသတ်သွားပြီဆိုတော့ဒီနောက်ပိုင်းမှာတော့ဒီ Senate November သမ္မတရွေးရမှာရှင်းမယ်သမ္မတလောင်းတူကိုပြောင်းရွေးမယ် Democratic Party ရဲ့လေးချက်ညီလာခံမယ် Pennsylvania ပြည်နယ်ဒီ Philadelphia မှာရှစ်သတင်းပတ်ထဲမှာသူလေးရဲ့ချင်းပါလာမှာဖြစ်ပါတယ်ဒီ Democratic Party ဘက်ကတော့ဒီ Senate မရှိပဲတယောက်တည်းချန်နေရတဲ့ဒီနိုင်ငံရေးဦးညောင်းကလင်တန်ကိုပဲကိုရွေးဖို့တရားတော့ဖြစ်နေပါပြီဆိုတော့လည်းဒီ Republican Party လောက်တော့ခြေရင်ဖြစ်စရာတွေသိတွေ့ရမှာမဟုတ်ပါနဲ့လေကိုထိုက်လျောက်တော့ကိုဆန္ဒပြတာကန့်ကွက်တာမျိုးတွေလည်းရှိနေပါရဲ့
ကိုအောင်လေးရေကျေးဇူးအများကြီးတင်ပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျ
ပြည်မြန်မာပိုင်းရဲ့တောက်ကြနေမနေ့ကင်းအစီအစဉ်လေးကိုနားဆင်နေရတာပါခင်ဗျအခုတော့တူရကီနိုင်ငံအခြေအနေကိုကြည့်အောင်ပါတူရကီနိုင်ငံမှာအာဏာသိမ်းဖို့ကြိုးပမ်းမှုပေါ်ပေါက်ခဲ့ပြီးနောက်အစိုးရရဲ့တံပြန်နှိမ်နှင်းမှုတွေဟာအလွန်အကျွံဖြစ်လာမလားလို့နိုင်ငံတကာကစိုးရိမ်နေကြတာပါဒါပေမဲ့ဒီဖြစ်ရကြောင့်အမေရိကန်နေတိုးစတဲ့အရေးကြီးမဟာမိတ်တွေနဲ့တူရကီအစိုးရတို့ကြားဆက်ဆံရေးတစုံတရာထိခိုက်လိမ့်မှာမဟုတ်ဘူးလို့နိုင်ငံတကာလေလာသုံးသပ်သူတွေကမြင်ပါတယ် VOA သတင်းနောက်တွေရဲ့သတင်းပြပိုးချက်တွေပေါ်အခြေခံပြီးဦးကျော်စံသာတင်ပြမှာပါ
ဒီကရတော့ကြာနေတာတူရကီနိုင်ငံမှာအာရသိမ်းဖို့ကြိုးပမ်းမှုတရားပေါ်ပေါက်ခဲ့ပြီးတဲ့နောက်သမ္မတအာဒူဂန်ကရေးပေါ်အခြေအနေတရားကြေညာလိုက်ပါတယ
်။ Silahlı kuvvetlerimizde kesinlikle hükümetinin emrindedir. Hükümetiyle beraber
ရေးပေါ်အခြေအနေကြေညာရတဲ့ရည်ရွယ်ချက်ကဒီအကြမ်းဖက်မှုကိုအမြန်ဆုံးဖယ်ရှားပစ်နိုင်အောင်ထိထိရောက်ရောက်ဆောင်ရွက်ဖို့ဖြစ်ပါတယ်။ဒါဟာဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့နိုင်ငံသားတွေရဲ့အခွင့်အရေးတွေလွတ်လပ်ခွင့်တွေကိုချိမ့်ချောက်တဲ့ကိစ္စဖြစ်ပါတယ်။အရေးပေါ်အခြေအနေကြေညာခြင်းအပြင်ဒီတံပိုးထမှုတွေကိုခိုင်မာစေဖို့နဲ့ကာဝယ်ဖို့ဖြစ်ပါတယ်
။သူ့ကိုထောက်ခံသူတွေကလည်းအများကြီးပါ။အစ္စတန်ဘူးမြို့ဒေသခံတူအားဆိုရင်သမ္မတရဲ့လိုရကိုအပြတ်ထောက်ခံကာကွယ်မယ်လို့အခုလိုပြောပါရယ်
။ Çok olumlu düşünüyorum. Bizler bu ülkeyi kolay kazanmadık. Kimseye de kolay kolay teslim etmeyiz.
ဒါဟာတိတ်အပြုသဘောဆောင်ပါလေ။ကျွန်တော်တို့ဟာကျွန်တော်တို့တိုင်းပြည်ကိုလွယ်လွယ်ကူကူနဲ့ရရှိထားတာမဟုတ်ပါဘူး။ဒါကြောင့်ဘသူ့ကိုမှလွယ်လွယ်ကူကူနဲ့မပေးနိုင်ပါဘူး။ဒီရင်မြင်တွေကကျွန်တော်တို့ဖယ်ပေးမှာမဟုတ်ပါဘူး။ဘသူလာလာရင်ဆိုင်မယ်၊လင်းရင်နဲ့လာလာ၊ရဟန်းရင်နဲ့လာလာလာဂျင်နာနဲ့လာပါစေ
။တမနာအရဝင်ဟာအခုကိုပဲနှင်းနှင်းနှစ်ကွမှုတွေလုပ်ခဲ့တာအများပြားရှိနေပါပြီ။စစ်ဘက်ကလူပေါင်း6000အပါဝင်ဖမ်းဆီးထားသူပေါင်း9000ကျော်ရှိခဲ့ပါပြီ။တမနာအရဝင်ကတည်းကရုံးတင်စစ်ဆင်မှုအကျိုးထိန်းသိမ်းထားတာလို့ဆိုပါတယ်။တရားသူကြီးတွေ၊ပညာရှင်တွေစတဲ့အရာစီပေါင်း9000ကျော်လည်းယာဒူကဖယ်ရှားထားပြီးဖြစ်ပါတယ်။အကက်ခတ်သမားတွေကတော့တမနာအရဝင်ရဲ့မူလပြတ်မှတ်ဟာဖက်တူလာဂူလန်ရဲ့နောက်လိုက်တွေပဲဖြစ်တယ်လို့ဆိုရတယ်။ဒီအနာသိမ်းဖို့ကြိုးပမ်းရမှာပါဝင်တဲ့သူတွေကိုအေးအေးယူနှိမ်နှင်းတဲ့အခါတရားဥပဒေနဲ့အညီလှုပ်ဆောင်ဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းထားပါတယ်။အကြက်ခတ်သမားတချို့ကတော့ဒီအနာသိမ်းမှုကြိုးပမ်းမှုကြရက်ဟာအမေရိကန်တူရကီဆက်ဆံရေးကိုထိန်းချုပ်နေတယ်လို့ဆိုနေကြပါတယ်။ဒီကိစ္စမှာသမ္မတအာရဝင်ရဲ့အဓိကဆွဆွဲနေတဲ့သူ့ရန်သူဟောင်းဖက်တူလာဂူလန်ဟာအမေရိကန်ပြည်ထောင်စုမှနေထိုင်သူဖြစ်တဲ့အတွက်သူ့ကိုလွှဲပြောင်းပေးဖို့တူရကီကတောင်းဆိုနေပါတယ်။မစ္စတာဂူလန်ကဒီကိစ္စမှာသူမပါဝင်ဘူးလို့ညှင်းဆန်ထားတယ်လို့အမေရိကန်အစိုးရကလည်းသူပါဝင်ပတ်သက်တဲ့ဆိုတဲ့တရားဝင်အထောက်အထားတွေပြသဖို့လိုတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းအမေရိကန်တူရကီနိုင်ငံဆက်ဆံရေးထိခိုက်စရာမရှိဘူးလို့တူရကီသမ္မတရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲအစီဆူဇန်ဦးစလူရဲကဆိုပါတယ်။ဒီအနာသိမ်းဖို့ကြိုးပမ်းရမှာအမေရိကန်ပါဝင်ပတ်သက်မှုမရှိဘူး။ဒါပေမဲ့အမေရိကန်လွှတ်တော်အမတ်ရဲ့လက်ရနဲ့ပတ်သက်လို့ပဲဝေဖန်စရာရှိတယ်လို့အခုလိုပြောခဲ့ပါတယ်။
To US senators for instance tweeted saying that good news of the day military attempting to oust Turkish dictator we have got all this
American senator နှစ်ယောက်ကတူရကီအာဏာရှင်ကိုစစ်တပ်ကဖျောက်ချဖို့လုပ်နေတယ်သတင်းကောင်းမဲ့ဆိုပြီး Twitter မှာရေးခဲ့ကြပါတယ်ဒီလိုထင်ကျေးပေးမှုဟာတူရကီလူလူအတွက်အကျိုးမရှိပါဘူးကျမတို့မှာလူတွေယာနဲ့ချီတည်ဆုံးခဲ့ရပြီးတော့ပြည်ပမိတ်ဆွေတွေရဲ့ထောက်ခံမှုကိုမျှော်လင့်နေတာပါအခုလိုရေးတာလူလူထင်မှားစေပါတယ်အာနာသိန်းကြိုးပမ်းမှုမှာပြည်ပကပ Pawin patate te yawin athaw tha ma twet ya ba ung
Turkey nangan ha NATO apho ye a yee ji de apho win tan nangan le phit ni ba de NATO a nei nan ga raw Turkey ye aku a yee yi hmu re ha alon jo ma phit si jin be me NATO apho win phit daw set le si ni ma te ja ba de lo NATO apho thwe twin hmu Jens Stoltenberg ga pyo ba de
I'm certain that they will continue as a committed and strong NATO ally. And it is important
to know NATO ye khai ma de maha mei a phit set le shi twa me so da jano te ja yong ji ba de da ha jano ro a long atwe a yee ji ba de အနာသိန်းနာကိုတုံ့ပြန်အရေးယူမှုနဲ့ပတ်သက်လို့ကတော့ထိုက်တန်ယုံပဲလို့ဖို့အနာသိန်းဖို့ကြိုးပမ်းရမှာတကယ်ပါဝင်ပတ်သက်သူတာဝန်ရှိသူတွေကိုပဲအရေးယူဖို့လဲမျှော်လင့်ပါတယ်တူရကီနိုင်ငံမှာရှိနေတဲ့နေတိုးတပ်ဖွဲ့တွေတက်ဆွဲရတဲ့နေရာတွေဟာလုံလုံခြုံခြုံရှိနေပါတယ် IS တွေကိုတိုက်ခိုက်တာလဲဆက်လုပ်နေတယ်လို့အမေရိကန်ဥဆောင်ညွန်ပေါင်းတပ်ဖွဲ့တွေကဆိုပါတယ
်အခုဖြစ်ရကြောင်းတူရကီနိုင်ငံနဲ့ပြည်ပနိုင်ငံများရဲ့ဆက်ဆံရေးဟာထိခိုက်ပျက်ပြားနိုင်စရာအကြောင်းမရှိဘူးဆိုပေမဲ့အခုလိုအရေးပေါ်ကြီးညာလိုက်တဲ့အတွက်တူရကီနိုင်ငံမှာလွတ်လပ်မှုနဲ့လူအခွင့်အရေးတွေပုံမကန့်တခြင်းခံလေရမလားဆိုတဲ့စိုးရိမ်မှုတွေကတော့မြင့်မားနေတာအမှန်ပဲဖြစ်ပါတယ
်။ဦးကျော်စန္ဒာရဲ့တင်ပြချက်ပဲဖြစ်ပါတယ်ခင်ဗျာ။အခုတော့မြန်မာပြည်ဆိုင်ရာသတင်းလှော်တဲ့ဘက်ကိုနားဆင်ရပါမယ်။စကိုင်းတိုင်းရင်းမပင်ခရိုင်တဲကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းထဲပါနေတဲ့ဇီရောရွာဟောင်းမှာနှစ်ပေါင်း60ခန်းကဆောက်ထားခဲ့တဲ့ဇီရောဖုန်းတော်ကြီးကြောင်းကိုဖျက်ဆီးဖို့ဇူလိုင်21ရက်နေ့ကမုံရွာတာဇန်ဆရာတော်ကလူရင်အားနဲ့လာရောက်ခဲ့ရမှာဒေသခံတွေကလက်မခံဘဲတင်းမာမှုတွေဖြစ်ပွားခဲ့ပါတယ်။ဒီလိုပြဿနာတွေမဖြစ်ရအောင်ဒေသခံတွေရဲ့သဘောထားကိုအလေးထားလှုပ်ဆောင်ဖို့လိုအပ်တယ်လို့လက်ဘရောင်းချင်းဒီစီမံကိန်းစုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်တဦးကလည်းပြောလိုက်ပါတယ်။ VOA သတင်းတောက်မအေးမာကသတင်းပေးပို့ထားတာပါ။
စကိုင်းတိုင်းရင်းမာပင်ခရိုင်ထဲကလက်ဘရောင်းတောင်ကျင်းဒီစီမံကိန်းဟာရွာပေါင်း26ရွာနဲ့လင်းမြေဧကပေါင်း8800ကျော်ကိုသိမ်းဆီးဖယ်ရှားကစီမံကိန်းကိုလှုပ်ဆောင်ခဲ့တာကြောင့်9နှစ်ကျော်လောက်ကြာတဲ့အထိစီမံကိန်းလုပ်နေတဲ့ကုမ္ပဏီတွေနဲ့ဒေသခံတွေကြားတင်းမာမှုတွေဖြစ်ပွားခဲ့တာပါဒီနောက်မှာတော့ညနာကြေးတချို့ပေးပြီးကြေးပါတချို့ကိုပြောင်းရွှေ့ခိုင်းခဲ့ပေမဲ့တချို့ရွာတွေကတော့ပြောင်းရွှေ့မပေးဘဲမြင်းဆန်နေသေးဖြစ်ပါတယ်ဇူလိုင်လ27ရက်နေ့မှာတော့ဇီရောရွာဟောင်းကဖုန်ကြီးကျောင်းကိုမူလပိုင်ရှင်ဖြစ်တဲ့မုံရွာဆရာတော်ကကျောင်းဖြတ်စည်းဖို့အတွက်လာရကနေဒေသခံတွေနဲ့တင်းမာမှုတွေဖြစ်ခဲ့ရတယ်ဆိုပြီးဇီရောကျောင်းတိုက်မှာလွန်ခဲ့တဲ့10နှစ်ခန့်ကစပြီးကျောင်းနိုင်အဖြစ်တာဝန်ယူခဲ့တဲ့ဆရာတော်ဦးရလောကကမိန့်ပါတယ
်မုံရွာမြို့တာဝန်ကျောင်းနိုင်ဆရာတော်ဒီကျောင်းနိုင်တာကိုဖြတ်ဖို့ဆိုပြီးတော့ဒီစိန်ရံနေနဲ့လာတယ်ပေါ့ပြန်နေတဲ့အိမ်နေနဲ့ဒီဘေးရွာတွေကနေတော့လုံးဝအပြတ်မခံနိုင်ဘူးအဲ့မှာပြဿနာတက်ကြတော့မှလေအဲဦးကျင်းကနေပြီးတော့ဆရာတော်လျှောက်တယ်ဆရာတော်ဒီတိုင်းတော့အဖြစ်ဘူးပြဿနာတက်လိမ့်မယ်အဲ့အတွက်ကျန်နေသေးတဲ့ဒေသခံတွေနဲ့ဆရာတော်အနေနဲ့ဆွေးနွေးဖို့လိုအပ်တယ်အဲဆိုတာကိုလျှောက်တဲ့အချိန်မှာကျတော့မစတော့သူလက်မခံဘူးပေါ့ဒီလိုနဲ့ဖြတ်တင်နေတာလုံးတင်နေတာတော့သူလုံးမယ်ဖြတ်မယ်ပေါ့ဒီတိုင်းမရရင်အနဇက်နဲ့မရရင်အနဇက်နဲ့ပေါ့နော်ပို့လို့ဒေါ်သာတို့နဲ့ဟိုဖြတ်မယ်ဆိုတဲ့အသင့်ကြီးပေါ့သူအလိုတူပြောလာအခုဆိုရင်ဒါဒီကနေ့ဆိုရင်ဒါတခြားယောက်ကပုံပုံတွေရောဝိုင်းဝန်းပြီးတော့လာတဲ့အနေထားတွေတော့တွေ့မြင်လာပြီ။အနည်းဆုံး150 100ကျော်တော့ရှိပါလိမ့်မယ်
။စာချုပ်ထဲမှာဘယ်နှစ်ရွှေ့ပြောင်းရမယ်ဆိုတာအတိအကျမပါတဲ့အတွက်ကြောင့်ကရွာသားတွေနဲ့နေကန်တန်ဃာတွေတောင်းဆိုမှုကြောင့်ကဖျက်ဖို့အတွက်အစီအစဉ်မဖြစ်မြောက်ခဲ့ဘူးလို့ဆိုပါရတယ်။ဒီလိုဗုဒ္ဓဘာသာဝင်တွေရဲ့အထွတ်မြတ်ထားတဲ့ဈေးကြီးကျောင်းကန်ဖုန်ကြီးကျောင်းတွေဟာကုမ္ပဏီတွေကြောင့်တော့မဖျက်ဆီးသင့်ဘူးလို့လည်းအခုလိုမိန့်သွားပါရတယ်
။ကြာတပါတော့ကုမ္ပဏီတွေပေါ့ဗျာ။ကုမ္ပဏီတွေလာရောက်လို့ဒီကျောင်းတွေဖျက်ဆီးခံရတယ်။ဒါတော့ဒါဖြစ်တဲ့အရာမဟုတ်ဘူး။အပြင်လို့လေဒီမှာတက္ကရာကမတွေကသူတို့ရဲ့မိဘဘိုးဘောင်းသူတို့ကိုယ်တိုင်ချွေးနေတဲ့တန်နဲ့ဝေးကြီးတွေလှူတတ်ပြီးတော့ဒီလိုကြောင်းလိုက်တာကြီးတစ်ခုဖြစ်လာအောင်ပြီးရောက်ဖို့ဆိုတာဒီကနေ့ဖြစ်ဆိုရင်ပို့ပြီးတော့မနယ်တဲ့ဖြစ်ပေါ့ဗျာ။အဲ့ဒါလေးကိုဖြေချဆက်ကြည့်မယ်ဆိုတော့ဟိုဒါတော့မလုံးသိမလုံးထိုက်ဘူးဆိုတာကိုလည်းအရင်ပြောခင်ပါလေ
။လက်ဘရောင်းတောင်ကျင်းဒီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပြီးအစီရင်ခံစာပါအချက်လက်တွေထဲမှာတော့ဒေဒီသိန်းကိစ္စသာအဓိကပါဝင်ကတခြားဖျားကြောင်းကန်ကိစ္စတွေတော့ထည့်မရေးထားပေမဲ့ဒေသခံလူလူရဲ့ဆန္ဒသဘောထားတွေကိုတော့အလေးထားလှုပ်ဆောင်တင်တယ်ဆိုပြီးစုံစမ်းစစ်ဆေးရေးကော်မရှင်ရဲ့အဖွဲ့ဝင်လည်းဖြစ်သွတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဒေါက်ကင်ဆန်းလိုင်ကပြောပါတယ
်ကော်မရှင်ရဲ့အချိန်ကာလအကောင့်ထဲပေါ်ရင်ကော်မတီအနေနဲ့ဒေဒီသိန်းကိစ္စကတော့ရှေ့ပြောင်းလိုက်တဲ့အချိန်လုံးကလေးကအချိန်ကာလရဲ့အချက်တွေအပေါ်မှာပါတဲ့အချက်တွေအပေါ်မှာမလိုက်နာတာကိုသိရတယ်ဒီလိုပေါ်ပါကြရင်လည်းဆိုင်အဆောက်အဦဟုတ်ချေပြောင်းမယ်ပြုမယ်ဆိုလို့ရှိရင်တော့ဒါကမြန်မာပြည်ကလည်းနိုင်ငံမှာဆောက်ရတဲ့ကိစ္စလေးဒါတော့ ပြဿနာတွေဖြစ်တဲ့ကိစ္စတော့မကောင်းဘူးပေါ့
။သခိုင်းတိုင်းလက်ပောင်းဒေတာမှာကျင်းလီစီမံကိန်းလုပ်နေတဲ့ကုမ္ပဏီတွေနဲ့ဒေတာကန်တွေဟာပြစ်ခတ်မှုတွေဖြစ်ပွားတဲ့အထိကျင်းမာမှုတွေအကြိမ်ကြိမ်ဖြစ်ပွားခဲ့တာပါ။ဒေတာကန်တွေဟာလယ်မြေတွေတင်းစီခံရတာကြောင့်အကြိမ်ပေါင်း300နီးပါးလောက်ဆန္ဒပြခဲ့ပြီးသူတို့မြေယာတွေပြန်ရရေးအတွက်ဒီကနေ့အထိတောင်းဆိုနေစေဖြစ်ပါတယ်။ကုမ္ပဏီတွေဟာမြေယာသိမ်းမှုတွေပါဝင်သဘာဝပတ်ဝန်းကျင်ပျက်စီးအောင်လှုပ်ဆောင်မှုတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့လည်းသဘာဝပတ်ဝန်းကျင်ထိတ်တဲ့အဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကဝေဖန်မှုတွေလည်းရှိနေတာပါပြီးခဲ့တဲ့ရက်ကပဲအဲ့ဒီဒေသမှာစပယ်တောင်ကျင်းနီစီမံကိန်းလုပ်နေတဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမီတက်ရဲ့မိုးကြိုးဆာလက်ဖြူရဲ့အစစ်စက်ရုံဟာဒေသခံတွေရဲ့ကျန်းမာရေးနဲ့သဘာဝပတ်ဝန်းကျင်အပေါ်စိုးစိုးဝါးဝါထိခိုက်မှုတွေဖြစ်စေတဲ့အတွက်စက်ရုံကိုရွှေ့ပြောင်းပေးဖို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ Amnesty International ကလည်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်ရှင်
။မအေးမရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုနားဆင်ရမှာကတောင်အာဖရိကနိုင်ငံမှာနိုင်ငံတကာ AIDS ညီလာခံကျင်းပခဲ့တဲ့လွန်ခဲ့တဲ့16နှစ်ကထက်စာရင်ဒီကနေ့အချိန်မှာတော့ AIDS ရောဂါရဲ့အခြေအနေဟာတိတိတသားပြောင်းလဲနေပါပြီ။ HIV virus ပိုးကိုနှင်းနှင်းရမှာရရှိခဲ့တဲ့ကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်တဲ့အကြောင်းပြည်ရေးသတင်းတော့ PRN သတင်းပေးပို့ထားတာကိုမန္နနာချန်ပြောပြမှာပ
ါ။တချိန်တော့ HIV virus ပိုးကူးစက်မှုကြောင့်ကလေးတွေသေဆုံးခဲ့ကြပြီမဲ့အခုခါမှာတော့မိခင်တွေမှာ virus ပိုးရှိနေရင်တော့မှကလေးတွေကိုမကူးစက်နိုင်အောင်လို့တားဆီးနိုင်ပါပြီ။ဒီနှစ်ထက်မှပဲမိခင်ကနေကလေးကို HIV ပိုးမကူးစက်အောင်ထိုင်းနိုင်ငံမှာအောင်မြင်မြင်တားဆီးနိုင်ခဲ့တယ်လို့ဟေတီနိုင်ငံလိုတခြားနိုင်ငံတွေလည်းအောင်မြင်မှုရဖို့နှီးစက်လာနေတာဟာကြီးမားတဲ့အောင်မြင်မှုဖြစ်တဲ့အကြောင်းအမေရိကန်မျိုးသားကျန်းမာရေးဌာနသုတေသီ Rachel Stock ကပြောပါတယ
် Prevention of mother to child transmission is one of the greatest success stories in
HIV သုတေသနလုပ်ငန်းမှာမိခင်ကနေသားသမီးထံကူးစက်မှုကိုဟန်တားနိုင်ခဲ့တာကြီးမားတဲ့အောင်မြင်မှုတစ်ခုပါဒါပေမဲ့လည်းဝင်ငွေအလဲအလတ်နဲ့နှိမ်ကြတဲ့တိုင်းပြည်တွေမှာကလေးငယ်ပေါင်းသသိန်းခွဲလောက်ဟာနှစ်စဉ် HIV ပိုးကူးစက်မှုခံနေကြရဆဲပ
ါအဓိကစိန်ခေါ်မှုတစ်ခုကတော့ HIV ပိုးကူးစက်ခံရသူမျိုးသမီးတွေတသက်တာလုံးကုသမှုရနိုင်မှုဖြစ်ပါတယ်ဒါပေမဲ့လည်းဆေးကန်းတွေမရှိတာဝေးလံလွန်းလာတွေလိုအခက်ခဲတွေလည်းရှိနေတဲ့အတွက်ဆေးရရှိဖို့ဟာပြဿနာတစ်ခုဖြစ်နိုင်ပါတယ်ဒီလိုပဲပုံမှန်ဆေးကုသမှုခံယူဖို့အတွက်လည်းအခက်ခဲတွေကြုံရနိုင်ပါတယ်ဒီအတွက်လည်းမျိုးသားကျန်းမာရေးဌာနကသုတေသီတွေအနေနဲ့မိခင်တွေကိုကျန်းမာရေးစောင့်ရှောက်မှုပေးနိုင်ဖို့ကြိုးပမ်းနေကြရတာပ
ါ One of the research studies that we funded looked at convening
ကျမတို့ရမုံငွေထောက်ပံ့ပေးခဲ့တဲ့သုတေသနတခုမှာတော့ဆေးခန်းတွေမှာလုပ်မဲ့အစားဖျားเจ้าတွေမှာယောဂဆန်တတာကုသတာတွေကိုလုပ်ကြည့်ပါရယ
်အလားတူတခြားနီးလန်းတွေမှာအောင်မြင်မှုရတာကိုလည်းတွေ့မြင်ခဲ့ကြရပါတယ်ကုသမှုမှာအမျိုးသားတွေကိုပါပါဝင်စေခြင်းအပြင်အမျိုးသမီးတွေပုံမှန်ကုသမှုရရေးအထောက်အကူဖြစ်စေပါတယ်အိမ်နိုင်ရာရောက်ဆန်တတ်ကုသမှုတွေနဲ့အတူ HIV ပိုးကူးစက်မှုတားဆီးရေးကိုကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတစ်ခုအဖြစ်နဲ့လည်းဆောင်ရွက်လာနေကြပါတယ်လက်တွေ့အကောင်ထက်ဖော်တဲ့သိပ္ပံပညာရဲ့တစ်ခုဖြစ်ကုသမှုတွေအောင်မြင်စေမဲ့နည်းလမ်းတွေကိုသုတေသီတွေလေ့လာနေကြတာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာအောင်မြင်မှုရခဲ့တဲ့အဓိကအကြောင်းရင်း၃ခုကိုတော့ American ပြည်ထောင်စုယောဂထိန်းချုပ်ရေးဌာန CDC ကဒေါက်တာ Tom Fredden က Skype ကနေတဆင့်အခုလိုရှင်းပြပါတယ်
။ The first was to make sure that they had the right technical package that they were giving the right medications in the right way.
ပထမအချက်ကတော့မှန်ကန်တဲ့နည်းစနစ်ကိုအသုံးပြုခဲ့တာပါတင့်တော်တဲ့ဆေးဝါးကိုနီးမှန်လက်မှန်ပေးနိုင်ခဲ့ကြတာပါဒုတိယကတော့တည်ကြားအစီအစဉ်တစ်ခုအနေနဲ့မဟုတ်ဘဲမိခင်တွေကျန်းမာရေးစောင့်ရှောက်မှုစနစ်နဲ့ပေါင်းစပ်ပြီးမှန်ကန်တဲ့လက်တွေ့စနစ်တစ်ခုကိုကျင့်သုံးခဲ့တာပါတတိယအချက်ကတော့အစီအစဉ်ကိုဒီဇိုင်းမှန်မှန်အားပေးဖို့နိုင်ငံရေးဆန္ဒရှိခဲ့တာပါ
မိခင်ကနေကလေးတွေကိုယောဂပိုးကူးစက်မှုပပျောက်နိုင်တဲ့နီလန်းတွေတော့ပေါ်နေပါပြီ။ဒါပေမဲ့လည်းလက်တွေ့အကောင့်ထဲဖော်ရမှာတော့စိန်ခေါ်မှုတွေရှိနေစေဖြစ်ပါတယ်။ကျန်းမာရေးပညာရှင်တွေကတော့နှစ်စဉ်မိခင်ကနေတစ်ဆင့် HIV ပိုးကူးစက်ခံနေရတဲ့ကလေးအရေအတွက်တသိန်းခွဲအထိရှိနေတာကိုတယောက်မှမကျန်တဲ့အထိပပျောက်စေဖို့ရည်မှန်းထားကြတာဖြစ်ပါလိမ့်ရှင်
။မန္နနာချမ်းရဲ့တင်ပြချက်ဖြစ်ပါတယ်။မကြခင်ဆက်လက်တင်ဆက်သွားမယ့် VOA အစီအစဉ်တွေမှာတော့ကျန်းမာရေးတိုင်းရင်းသတင်းလွှာနဲ့အင်္ဂလိပ်သင်ကန်းစာတွေကိုလိုင်းနိုမီတာ30 40 50နဲ့လိုင်းလက်190တို့ကနေဖမ်းယူနားဆင်နေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းနိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်မနက် 6:00 ခွဲရှိပါပြီ။ VOA ရဲ့တောက်ကြံနေမနက်ခင်းအစီအစဉ်တွေကိုမနက် 9:00 အထိလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32 kHz 9323ည line to meter 40 kHz 9433ည line to meter 50 kHz 9999နဲ့ line lat 190 kHz 1505တို့ကနေဆက်ပြီးတင်ဆက်နေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့တိုင်းရင်းသတင်းလွှာတွေကိုနားဆင်ရမှာဖြစ်သလိုကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဆေးရမြန်မာနိုင်ငံမှာအဲဒီတော့ဘိုင်1 course ကို300ကျော်ကုန်တယ်ပေါ့နော်။ပြီးတော့ Air Soldier ရဲ့တအားများတယ
်။နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့နနေခင်းအင်္ဂလိပ်သင်ခန်းစာကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒေါ်လာတန်ကစီစဉ်ပို့ချတာဖြစ်ပါတယ
်။ဒီနေ့တင်ပြမယ့် idiom အသုံးကတော့
Street Smart
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကStreet street ga lan smart smart ga nyan kaung na the myet da so lo sprite khu lon ye dai yai di be ga lo lan dui ne pat de lu nyan kaung na bo shin tam myan a phin no nyan kaung lo lan dui ko hmat mi de lu thin sia shi be me lu a de lu a de be myo mho ba u idiom so le to bai di be ga ni sin bu wa ta shao lon ရှောက်လောင်းရတဲ့လမ်းခီမှာအခြေအနေကိုအကင်းပါတာကိုဆိုလိုတာဖြစ်ပါတယ်။အကင်းပါတယ်ဆိုရမှာအရေးအခြေကိုသိတယ်၊မျက်နှာခဲခကောင်းတယ်၊အတွေ့အကြုံအသိဉာဏ်လည်းရှိဖို့လိုမယ်ဆိုရင်မှားမယ်မဖြစ်ပါဘူး။ရှင်းရှင်းပြောပါရင်တော့မအတာမတုံးတာပေါ့ရှင်။ဒီသုံးကတော့အမေရိကန်စကားပြောမှာအသုံးများတယ်ရှိပါတယ်။ဒါအပြင်မျိုးရဲသွားရင်လည်းမျိုးရဲသွားတာလာတာလေလေပဲပဲရှိတယ်လူဘေးတွေ့ရင်လည်းရှောင်နိုင်တဲ့သူကို street smart ဆိုပြီးတော့လေရည်ညွှန်းတုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
Tony ဟာဒီကနေ့ကဘာကြီးမှာဘာတွေဖြစ်ပျက်နေတယ်ဆိုတာကိုတကယ်ပဲအတော်လေးနားလည်ထားသူပါလူတွေနဲ့လည်းတက်အောင်ပေါင်းတတ်တဲ့အကင်းပါသူတူလည်းဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Tony actually understands a lot of things happening in the world today. He is street smart and knows how to get along with people.
အကင်းပါသူလူရည်လည်းသူသွားတက်လာတတ်သူဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ?
Street smart
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom 3အင်္ဂလိပ်သင်ခန်းစာတွေကို VOA ရဲ့မနေ့ခင်းအစီအစဉ်တိုင်းမှာဒေါ်လာလာတန်ကတင်ဆက်နေတာဖြစ်ပါတယ်အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်မှာတော့အသေးရောင်အတဝါစီပိုကုသဇေတိအကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံဟာအသေးရောင်စီပိုးကြောင့်အသေးရောဂါအဖြစ်များတဲ့နိုင်ငံဖြစ်ပြီးဒီကုသဇေတိကအလွန်ထိရောက်တဲ့လို့ကျန်းမာရေးပညာရှင်တွေကအကြံပေးကြပါတယ်ဒီဇေတိကဘယ်လိုထိရောက်ပြီးဘယ်သူတွေကတောက်သုံးသင့်ပါသလဲဆိုတဲ့အကြောင်းတွေကိုအသေးအထူးကုဆရာဝန်ကြီးလက်ဖြင့်ဇေတိကတို့တဂုံနုဆောင်ပါမောက္ခဒေါက်တာခင်မောင်ဝင်းကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားတာပါ
โอเคปมกะดร.ขมาวะครับเราတို့မြန်မာနိုင်ငံမှာဒီအသေးရောင်တောက်ဝါစီပိုးပေါ့ဆရာเนาะအဲ့ဒါကိုကုသဖို့အတွက်ဆေးသစ်တွေထူးထူးခြားခြားစသုံးနိုင်ပြီလို့တင်နေထွက်နေပါတယ်ဆရာဒီဆေးသစ်သုံးနိုင်တဲ့ထူးခြားမှုလေးကိုစပြီးတော့ရှင်းပြပေးပါလား
စီပိုးတည်သေးဆိုတာကိုလွန်ခဲ့တဲ့နှစ်သုံးနှစ်လောက်ကလည်းကုမယ်ဆိုရင်တစ်ပတ်ကိုတစ်လုံးဆေးထိုးရတယ်တစ်နှစ်လောက်ထိုးရတယ်စားရက်တွေဆိုရတယ်ဆေးကမြန်မာနိုင်ငံမှာအဲ့ဒီတော့ဘိုင်1 course ကို300ကျော်ကုန်တယ်ပေါ့နော်ပြီးတော့เออสุดยอดตาม้าเลยอะกุกกันมาတော့အဲ့လိုမဟုတ်တော့ဘူးစားသေးတယ်ဈေးလဲချိုတယ်ပြီးတော့ပ ီးတော့ဆိုကြလုံးဝမရှိတော့လောက်ပဲပေါ့နော်အဲ့တော့ကျွန်တော်အရင်တုန်းနေတဲ့ Pegalated Interferencer ထိုးသေးရဲ့ Driver Brains စားသေးရာကိုအတိုက်သေးစီတာမဟုတ်ဘူးကိုကအောင်မြစ်ပြရဒီနောက်ပိုင်းမှာကိုပေါ်ရစီရတော့အဲ့လိုမဟုတ်ဘူးကိုအတိုက်ရိုက်သေးစီတာအဲ့တော့ဒီဟာဘယ်ကြောင်မှမတော့အောင်ပေါ်ရစီရဆိုဖော့စ်ဘူဗီယာလို့ခေါ်ရစီအဲ့စီရမေဂန်ပြောင်းသူဟာ2013ခုနိုဝင်ဘာလမှာတခါလေးခွင့်ပြုလိုက်တယ်စီတပြားကိုလာတဖို့လို့ရှိရအဲ့တော့ဒီကဘာလုံးဝိုင်းဆန္ဒပြရတယ
်ဘက်ကဆိုင်အဲ့ခါကျတော့မြန်မာနိုင်ငံမှာဒီစီကိုပေါ့နော်ဟိုအခုလိုစပြီးတော့တရားဝင်သုံးနိုင်အောင်ဘယ်လိုဖြစ်လာတာလဲဆိုင
်ဆန္ဒပြရတယ်များလာတော့ငှိုက်စီကိုပထမဆုံးစထုတ်တဲ့ကိလက်ကုမ္ပဏီကနေပြီးတော့ရှင်းတဲ့နိုင်ငံတွေတို့စဉ်းစားပြီးမြင်ဆိုပြီးအိန္ဒိယကနိုင်ငံ9နိုင်ငံစစ်ထုတ်ခွင့်လိုင်စင်ပေးလိုက်ပြီးတော့စစ်ထုတ်နည်းနည်းပညာပါလွှဲပေးလိုက်တယ်လွှဲပေးလိုက်တဲ့အခါမှာမင်းတို့ဟာအိုက်စီကိုကမ္ဘာပေါ်မှာဖွံ့ဖြိုးမှုအနည်းဆုံး60နိုင်ငံမှာပဲရောင်းရမယ်။အဲဒီကမ္ဘာဖွံ့ဖြိုးမှုအနည်းဆုံး60နိုင်ငံထဲမှာမြန်မာနိုင်ငံပါတယ်။ထိုင်းနိုင်ငံမပါဘူး၊မလေးရှားမပါဘူး၊စင်ကာပူမပါဘူး။အဲဒီတော့ license ပေးတဲ့ဆေးတွေကဘယ်လောက်မှစာဝင်လာလဲဆိုတော့2014ခုနှစ်ကုန်ပိုင်း2015ခုတစ်ဆမိုင်းလောက်မှစာဝင်လာတယ်။ဝင်လာတယ်ဆိုတော့နေရာကနေဝင်လာတာပေါ့။မြန်မာနိုင်ငံအစိုးရစားသောက်တဲ့စီးပွားမှာနောက်ပေါ်ဒီမှာတင်ပြထားတော့လေသူရဲ့ဥပဒေစီကံရေးစနစ်တည်းရှိပြီးတော့ရိုးရမပေးနိုင်မပေးနိုင်တော့လေလက်ဆက်ကနေချိန်ဝယ်ပြီးမြန်မာပြည်ကချက်ကိုဝယ်လို့ရတယ်ဆိုတော့ဝန်ကားကမှဈေးနည်းနည်းကြည့်မယ်လို့3လ6လလောက်ကြာတော့3လသာကို18သိန်းသိန်း20လောက်နဲ့တောက်လို့ရသွားတယ်အဲ့မှာတော်တော်လေးကိုပျောက်နှုံးမှများတော့ကျွန်တော်လည်းသုံးရတော့ပေါ့ဘုရားလို့နိုင်ငံတော်အစိုးရရဲ့အစားအသောက်စီဝါ FTA ကတူမှုမရတော့လို့ပဲလက်စားကနေတင်သွင်းနေရနေပြီးတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကမှဒီ Hetro Company ကစေုံနေတော့အစားပထမဆုံးဒီမှာပြလိုက်တယ်။နောက်လည်းစက်တိုက်တော့ဒီမှာပြသွားမှာပါ။အဲဒီဒီမှာပြသွားမှာလည်းပြည်သူလူထုအတွက်ကျိုးသက်မှုရှိမယ်။ဟိုဖမ်းမှကြောက်ရဘောကနေကျင်းလို့တော့မှာပေါ့နော်။ဒါလည်းအရင်လည်းကောင်းတဲ့စီးတွေကြောက်တာတော့ပျောက်တယ်။အဲ့တော့ယနေ့လက်ရှိအဲ့ဆေးကို၃လသာကိုမြန်မာနိုင်ငံမှာသိမ်းနေစေစင်ကာပူနိုင်ငံမှာယနေ့လက်ရှိ၃လသာကိုပြတ်တောက်အဲ့လိုကွာချားနေ။နောက်ကျွန်တော်တို့ရှိ ው မလေးရှားလာကူတယ်၊အမေရိကလာကူတယ်၊စင်ကာပူလာကူတယ်၊အကုန်လာကူကြတယ်။ကြောက်တော့မြန်မာနိုင်ငံမှာတော်တော်လေးကိုအဲ့လိုကောင်းနေပြီးတဲ့အပြင်နိုင်ငံတော်အစိုးရ National Hepatitis Program ဆိုဆွဲပြီးတော့တိုင်းပြည်လုံးမှာရှိတဲ့စီးပိုးရှိတဲ့လူတွေကိုထားမယ်ကိုအစီအစဉ်နေပါ
ဟုတ်ကဲ့ဆရာအဲ့တော့ဆရာရေအခုလိုမျိုးဒီဈေးလဲတက်တာတယ်ဟလာဘေးတက်ဆိုးကျိုးလဲနည်းတယ်သုံးရလဲလွယ်တယ်စားသေးဝဆရာနော်ထိုးသေးစားတရားဝင်လဲကွာဆွေရဖွင့်ပြလာပြီဆိုတော့မြန်မာနိုင်ငံမှာဆရာရေဟိုအများကြီးခုနဆရာပြောသလိုအထောက်အကူပြင်ပါဖြစ်တဲ့အတွက်လက်ရှိမှာရောဆရာရေဒီယောဂါဖြစ်နှုံးအနေထားကဘယ်လိုရှိနေပြီးတော့ဘယ်လိုပို့ပြီးတော့အကျိုးတရားမှုရှိနေလဲ
ကျွန်တော်လက်ရှိမြန်မာနိုင်ငံမှာရှိအသက်ကင်ဆာတွေရဲ့40%ကျော်နည်းလို့ကပြောင်းတော့စီးပိုးရောဖြစ်တာဖြစ်နှုံးကတော့မြန်မာနိုင်ငံမှာဖြစ်များတဲ့နိုင်ငံတွေမှာပါမယ်လို့ပြောမှာပေါ့ညရာခိုင်နှုန်းကနေ400ခန့်လောက်ကြားလောက်မှာရှိတယ်အဓိကအကျမ်းအိပ်တာတခုပဲပေါ့သူကြောင့်ဖြစ်နေတဲ့အသေးချောက်အသေးကစားတွေခုရတာကနိုင်ငံတော်မှာကုသမှုကြီးကတော်တော်ကြီးကိုကုန်ဆုံးမယ်ဒီစီဘိုးကပပရောက်ကုနိုင်မယ်ဆိုရင်အသေးရောကဖြစ်နှုန်းကတိကျလိုက်ကြပါ
ဟုတ်ကဲ့ဆရာဒါတည်င်းကောင်းပဲပေါ့ဆရာနော်အခုလိုဒီအခွင့်အရေးရတဲ့အချိန်မှာကုသမှုကအရေးကြီးလာတဲ့အခါကျတော့တကယ်လို့မကုသပြစ်ခဲ့ရောဆရာကြီးဘယ်လိုနောက်ဆက်တွဲဆူချိုးတွေခံစားဖို့ရှိ
လဲဘာပေါ်မှာသူဒေသနာလောက်ထားတဲ့ကျက်လက်တဲ့ရှိပြီးသားပဲမကူဝဲထားမယ်ဆိုရင်အသက်6မယ်အသက်ကစားဖြစ်သေးကြပေါ့ပဲအဲ့တော့ဒီကုသမှုပေးခြင်းအဖြစ်အသက်6လုံးလည်းရက်တက်သွားစေတယ်ပြီးတော့အရင်ကအသက်6တာပြန်မကောင်းဘူးလို့ထင်တာမှာကိုယ်အသက်6ကပြန်ပြီးကောင်းလာတယ်အဲ့ပြန်ဆိုးလာတဲ့လုံကျွန်တော်လူနာတွေလွယ်လွယ်ရှင်းအောင်ပြောရတယ်အသက်ကစားဖြစ်တာကိုလည်းကာဝယ်နိုင်တယ်အဲ့ဒါမလို့အိတ်ကိုကုတင်နဲ့လူတိုင်းဒီစိတ်စိတ်နဲ့ကုတင်နေဆိုတဲ့ဟာကိုအလုံးဒီကလေးကိုပြန်နှံ့အောင်တည်အောင်လုပ်ပြီးကျွန်တော်လုပ်ပါလိမ့်မ
ယ်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအများစုကကုသလာနိုင်ရင်တော့ဒါအကျိုးကအများကြီးရှိမှာပါဆရာเนาะဒါပေမဲ့လည်းတချို့ကလည်းဒီယောဂါဖြစ်နေမှမသိရလို့လည်းရှိနေတာပါဆရာเนาะယောဂါလက္ခဏာတွေကတစ်ခါလေသိမသိတာတဲ့ခါကျတော့အဲ့တော
့အဲ့ဒါအရေးကြီးဆုံး point detection ကအရေးကြီးရတယ်ချိန်ဖို့ဆက်ရမယ်ဆိုတာဘယ်သူဆက်မလဲလူတိုင်းဆက်ရမယ်ဘယ်သူကုရမလဲရေလောလောဆယ် concept ကလူတိုင်းကိုကုရအရင်တော့ concept ကအဲ့လိုမဟုတ်ဘူးအသေး enzyme နဲ့တက်မှာအဲဒီမှာ fibrosis ဆိုတဲ့အသက်6လုံးများမှခုမယ်နှုတ်ဝင်မခုဘူးခုကတော့မဟုတ်ဘူးလူတိုင်းကိုခုရမယ်ဆိုတဲ့အနေ ေထားမျိုးဖြစ်သွား
တယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီဖြစ်လာပြီးမှစစ်စစ်ထားတဲ့ဆာလို့ရှိရင်တော့မဖြစ်ခင်ကာဝယ်နိုင်တဲ့နည်းလမ်းတွေရောရှိလား
။ပြဿနာကကဘာပေါ်မှာရေလေးစံကာဝယ်စေးမရှိသေးဘူး။အဲ့တော့မစစ်စင်တွေးနေမှချင်းပေါ့ဒါပေမဲ့မစိုးရမစိုးရဘူးကျွန်တော်နိုင်ငံမှာနေရာတိုင်းမှာတစ်ခါတော့ပဲသုံးတဲ့ဆံရောက်သွားပြီဒီမြင့်မြတ်ရဲ့ကိုလည်းဘသူမှကိုသူများတားနေတော့ရေးမခံတော့ကိုသားနဲ့ကိုရိတ်တယ်နေလို့နေတာလေးတွေကကလေးမိုးတဲ့နေရာမှာတွေးတွေပြတာပြတာတော့နောက်ပြီးသွားလို့တဲ့နေရာမှာသွားနဲ့ပတ်သက်လို့အဲ့ဒါလေးတွေမှာကြီးတဲ့ပုံပြီးပို့တန်းစင်တဲ့နှုတ်ကောင်းအောင်လို့လို့ရှင်းမြောင်တို့ကလည်းအများကြီးတော့တခါတော့အပေတုံညာတဲ့ဆင်တော့ရောက်သွားပါပြီ
။ဟုတ်ကဲ့ဆရာ။သွားတိုက်ကြံတို့ဒီလက်သေးညက်တို့တရတရမျှပြီးတုံတာပါဆရာ
။အဲအဲ့ဒါလေကျွန်တော်ပြောရင်မရှိတော့တော့တော့ပါပဲ။ဘယ်သူမှအခုခင်မှာတော့တော်တော်များများပါပဲ။တော်မျိုးရောဒုတန်လည်းရှယ်မလုပ်တော့ဘူး။ငုတ်စိတ်တန်လည်းရှယ်မလုပ်တော့ဘူး။သူရလည်းကျွန်တော်တနိုင်ငံလုံးမှာစီဖို့စစ်ပြီးမှပဲတွင်းနေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
ကူမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်အခုတော့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါ BNI ဝိုင်းတော်သားတွေကစီစဉ်တင်ဆက်ထားမှာဖြစ်ပါတယ
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ရမှာတွေကတော့21ရာစုပြည်လုံးကြီးလာကန်အတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့အဖြစ်ခက်ရဲစေးစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းနာကောင်းဆောင်တွေရန်ကုန်မြို့မှာတွေ့ဆုံခဲ့ကြပါတယ်။အပြစ်မဲ့အရသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာရှမ်းတအန်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကလည်းဥဆောင်ကျင်းပမဲ့21ရာစုပင်လုံညီလာခံကတိုင်းနာအရေးပထမဦးစားပေးဖြည့်ရှင်းတင်တယ်ဆိုတော့တိုင်းနာကောင်းဆောင်တွေရဲ့သဘောထားကိုကြားကြရမှာပါရှင်။
သမဂနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ21ရာစုပင်လုံညီလာခံဖြစ်မြောက်အောင်မြင်ရေးအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ကောင်ဆောင်တွေရန်ကုန်မြို့မှာတွေ့ဆုံကြပါတယ်ရန်ကုန်မြို့အမျိုးသားပြန်လည်တည်မြဲရေးနှင့်ငြိမ်းချမ်းရေးဗဟိုဌာန NRPC မှာဇူလိုင်လ18ရက်နေ့ကနှစ်နာရီကြာတွေ့ဆုံဆွေးနွေးကြပါတယ်21ရာစုပင်လုံညီလာခံဟာ1948ကပင်လုံညီလာခံထက်ပိုမိုကောင်းမွန်ရမှာဖြစ်ပြီးတနိုင်ငံလုံးအပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့မထိုးရသေးတဲ့အဖွဲ့အစည်းအားလုံးပါဝင်နိုင်ဖို့လိုတယ်လို့ရှမ်းပြည်တပ်မတော်နိုင်ရကဗိုလ်ချုပ်ကြီးစေထင်ကပြောပါတယ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံတဲ့ UNFC ကောင်းဆောင်တွေကတော့ကချင်လူလတ်ရေးတပ်မတော်ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာမွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထော့မွန်ကရင်နီအမျိုးသားတိုးတက်ရေးပါတီဥက္ကဋ္ဌခွန်းအေဘယ်ထရစ်နဲ့ခူဦးရယ်ရှမ်းပြည်တပ်မတော်ကဗိုလ်ချုပ်ကြီးစေထင်တို့ပါဝင်ပါတယ
်ရှမ်းပြည်မြောက်ပိုင်းလာရှိုးမြို့မှာအပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပလောင်နဲ့ကချင်ဒေသခံ 1,200 ကျော်ကစုပေါင်းပြီးဇူလိုင်လ16ရက်နေ့တုန်းကစန္ဒာထုတ်ဖို့တောင်းဆိုကြပါတယ်စစ်တမ်းတင့်ပြည်သူတွေဘေးကင်းလုံခြုံစွာနေရပြန်နိုင်ဖို့တရားဥပဒေစိုးမိုးဖို့အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ပေးဖို့ပြည်သူလူထုအေးချမ်းစွာသွားလာအသက်ရှင်နေထိုင်နိုင်ဖို့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲဖို့တိုင်းရင်းသားတွေရဲ့အခွင့်အရေးကိုအာမခံတဲ့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်ဖို့တောင်းဆိုတယ်လို့ရှမ်းလူငယ်ကောင်းဆောင်ဆိုင်တော်ဆန်ကပြောပါတယ်ငင်းချမ်းစွာစီတန်းလက်လက်ဆန္ဒပြပွဲကိုရှမ်းလူငယ်များကွန်ရက်ရှမ်းလူငယ်အဖွဲ့ရှမ်းပြည်ကကချင်လူငယ်အဖွဲ့အစည်းတအားအမျိုးသမီးအဖွဲ့အစည်းတအားကြောင်းတာနဲ့လူငယ်အဖွဲ့အစည်းတို့ကနေဦးဆောင်ကျင်းပကြတယ်လို့သိရပါတယ
်မူရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာလူထုအင်အားတက်ကြွစွာပါဝင်ရေးမူရစီဝါသုံးဆွဲမှုနဲ့ရောင်းဝယ်ဖောက်ကားမှုစန့်ကျင်တိုက်ဖြတ်ရေးလမ်းလျှောက်လှုပ်ရှားမှုတခုကချင်ပြည်နယ်ဟိုပင်မြို့မှာကျင်းပခဲ့ကြပါတယ်လူအယောက်400ကျော်ပါဝင်တဲ့လမ်းလျှောက်ချီတက်ပွဲကိုဇူလိုင်လ16ရက်နေ့ကပြုလုပ်ခဲ့တာပါ။ဟိုပင်မြို့နယ်အနီးတစ်ဝက်ကျေးရွာတွေအတွင်းအမျိုးသားများတမကအမျိုးသမီးများနဲ့စေကျော်သက်အထက်တန်းကျောင်းသားများပါမူရစေဝါသုံးဆွဲမှုတွေရှိလာပြီး
ရောင်းဝယ်ဖောက်ကားမှုတွေနဲ့အရင်ကထက်တိုးများလာတဲ့အတွက်အစိုးရအနေနဲ့မူရစီဝါတိုက်ဖြတ်မှုအားနည်းနေသေးတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်ကျော်ဝင်းကပြောပါတယ်။ဟိုပင်မြို့လမ်းလျှောက်ချီတက်ပွဲမှာ NLD ပါတီဝင်တွေလူငယ်အဖွဲ့နဲ့ကချင်ပြည်နယ်ရှမ်းတိုင်းရင်းသားရေးရာဝန်ကြီးတို့တက်ရောက်ခဲ့ကြပါတယ်
။ရခိုင်ပြည်နယ်ကြောက်ဖြူကနေတရုတ်နိုင်ငံကိုတင်ပို့နေတဲ့ gas pipeline လမ်းကြောင်းတစ်လျှောက်ပျက်စီးနေတဲ့လေယာဉ်မြေတွေထိုက်တင့်တဲ့ရော့ကျေးရဖို့အတွက်တာဝန်ရှိသူတွေလာရောက်စစ်ဆေးပေးဖို့အန်ဒေတာခန်တွေကပြည်နယ်ဝန်ကြီးချုပ်ကိုတောင်းဆိုလိုက်ပါတယ်။အမျိုးဒေတာခန်နဲ့ပြည်နယ်အစိုးရအဖွဲ့ဝင်တို့စုလိုင်လာ19ရက်နေ့ကတွေ့ဆုံပွဲမှာတောင်းဆိုခဲ့တာပါ။ gas pipeline ဟာအမျိုးနယ်ကကျေးရော့အုပ်စု6ခုကိုဖြတ်တန်းသွားတဲ့အတွက်လေမြေဧကထောင်နဲ့ချီပြီးဆုံးရှုံးသွားလို့အာဏာပိုင်တွေအနေနဲ့ဖြေရှင်းမပေးရင်ပြည်နယ်အစိုးရယုံရှိမှဆန္ဒထုတ်ဖော်သွားမှာဖြစ်တယ်လို့ကွင်းစင်းစစ်ဆေးရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဟန်မင်းလိုင်ကပြောဆိုသွားပါတယ်
။21ရာစုပင်လုံညီလာခံကျင်းပမဲ့ကိစ္စနဲ့ပတ်သက်ပြီးဇိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ပါတီကချင်းနိုင်ငံရေးပါတီတွေချင်းအရပ်ဘက်လူမှုအဖွဲ့အစည်းတွေနဲ့ရန်ကုန်မြို့မှာဇူလိုင်လ22ရက်နေ့နဲ့23ရက်နေ့တွေမှာတွေ့ဆုံကြမယ်လို့သိရပါတယ်။21ရာစုပင်လုံအတွက်တူတင်ပြင်ဆင်ခြင်းနဲ့လူထုတွေ့ဆုံပွဲကောင်းစင်နဲ့ကျင်းပမယ်အဲ့ဒီတွေ့ဆုံပွဲမှာဖက်ဒရယ်ပြည်ထောင်စုစနစ်တဘာဝအရင်းမြစ်ခွဲဝေရေးတိုင်းရင်းသားတန်းတူရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုအဓိကဆွေးနွေးကြမယ်လို့ ZCD ပါတီကပြောပါတယ်။ချင်းပြည်နယ်မှာဆိုမီဒီမိုကရေစီအဖွဲ့ချုပ် ZCD ကလွဲပြီးချင်းနိုင်ငံရေးပါတီ10ခုကကိုယ်စားလှယ်တဦးမှမရခဲ့ပါဘူး။
ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ခေါ်ဂျားကောင်းပါတီရဲ့ဒုတိယဥက္ကဋ္ဌဆိုင်စောအောင်ဟာရန်ကုန်မြို့နေအိမ်မှာနှလုံးရောဂါနဲ့ရုတ်တရက်ကွယ်လွန်သွားပါတယ်။အသက်69နှစ်ရှိဆိုင်စောအောင်ဟာ16ရက်နေ့ညနေပိုင်းမှာသေဆုံးသွားပြီး18ရက်နေ့ကရေဝေးတုတ်တံမှာမိတကြိုပါတယ်။ဆိုင်စောအောင်ဟာ SNLD ပါတီအတွက်အရေးပါတဲ့အခမ်းကဏ္ဍကနေတာဝန်ထမ်းဆောင်ခဲ့တယ်။ထောင်မကျဘူးပေမဲ့ဥက္ကဋ္ဌဖြစ်သူခွန်ထွန်းဦးထောင်ကျနေချိန်ပါတီရက်တည်နိုင်အောင်ကြမ်းကြမ်းခံရက်တည်ပေးခဲ့တယ်လို့ပါတီထွေထွေတွင်ရင်မူဆိုင်ညွန့်လွင်ကပြောပါတယ်။အချင်းမီနယ်မိုးညင်းမြို့တာဆိုင်စောအောင်ဟာရှမ်းမြို့နယ်စုအလုံးပါဝင်နိုင်တဲ့ညီညွတ်ရေးကိုအထူးလိုလားသူဖြစ်တဲ့အပြင်ပြည်ထောင်စုတိုင်းရင်းသားတွေညီညွတ်ဖို့လဲညီညွတ်တော်တိုင်းရင်းသားလူမျိုးများမဟာမိတ် UNA ကနေပြီးတက်တက်ကြွကြွပါဝင်လှုပ်ရှားနေသူတူဦးလည်းဖြစ်တယ်လို့သိရပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှင်။နိုင်ငံတော်အတိုင်ပင်ခံတော်အောင်ဆန်းစုတီးရနဲ့ဦးဆောင်ပြီးတော့ဒုတိယအကြိမ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို21ရာစုပင်လုံညီလာခံအမည်နဲ့ကျင်းပသွားမှာဖြစ်ပါတယ်။ဒီညီလာခံမှာတိုင်းရင်းသားအလုံးပါဝင်ဖို့လိုအပ်တယ်လို့တိုင်းရင်းသားအရေးကိုပထမဦးစားပေးဖြေရှင်းပေးဖို့လိုအပ်တယ်လို့လည်းတိုင်းရင်းသားခေါင်းဆောင်တွေကပြောဆိုနေကြပါတယ်။ဒီအကြောင်းကိုတော့ဆိုင်းမုန်ကနေစူးစီးတင်ဆက်ထားပါရရှင်။
လာမယ့်21ရာစုပြည်လုံးညီလာခံမှာနိုင်ငံရေးဆွေးနွေးပွဲနဲ့တစ်ချိန်တည်းတစ်ပြိုင်တည်းမှာလုံခြုံရေးကိစ္စကိုလည်းဦးစားပေးဆောင်ရွက်သွားမယ်လို့နိုင်ငံတော်တိုင်ပင်ခံတော်ဆန်းစုကြည်ကပြောပါတယ်။အဲ့ဒီညီလာခံမှာတိုင်းရင်းတားလက်နက်ကင်တပ်ဖွဲ့များအားလုံးပါဝင်ဖို့လိုတယ်လို့မြန်မာငြိမ်းချမ်းရေးပြည်မြောက်ရေးအောင်မြင်ဖို့ထောက်ကူပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကပြောပါတယ်
။ဒီ21ရာစုပြည်လုံးလုံးမဟုတ်ဒုတိယအကြိမ်ရောက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပမယ်ဆိုလို့ရှိရင်တော့အဓိကကတော့ဒီပထမအကြိမ်ဖြစ်ဖို့ကိုထူးခြားမှာပေါ့နော်။အဲဒီတစ်ခေါက်ကျတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကလည်းတိုင်းမှာဖြစ်ပေါ်ပါဖို့ဆိုလို့အဲ့ဒါမှပို့ထူးခြားလာမှာပေါ့
။နိုင်ငံတော်အတိုင်းပင်ခံတော်ဆန်းစုကြည်ကနေဦးဆောင်ပြီးမကြခင်ကျင်းပတော့မယ်ဒုတိယအကြိမ်ရောက်ပြည်ထောင်စုငြိမ်းချမ်းညီလာခံမှာတိုင်းရင်းသားရေးကိုပထမဦးစားပေးဖြေရှင်းရလိမ့်မယ်လို့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဆိုင်လေးကပြောပါတယ်
။ဟို40ခုပင်လုံးစာချုပ်ကိုကျွန်တော်တပိုင်းကြည့်ရပါမယ်။အဲ့ဒီမှာတိုင်းရင်းသားအမျိုးသားပြည်နယ်တွေမှာသူတို့ရဲ့ကိုယ်ပိုင်ရပိုင်ခွင့်ကိုယ်ပိုင်ကြထမ်းခွင့်အဆရှိတဲ့ပြည်လို့ဆုံးရှုံးနေရပါတယ်။အဲ့ဒါတွေကိုအကောင့်ထဲမပေါ်နိုင်ဘူးဆိုလို့ရှိရင်ဒါပင်လုံးစာချုပ်ကိုကျွန်တော်တို့အပြည့်အဝအကောင့်ထဲမပေါ်နိုင်သေးဘူးလို့ပဲယူဆရမယ်။အခု27ရာစုပြည်လုံးလွတ်တက်ထားတဲ့ခေါင်းစဉ်အောက်မှာတိုင်းသားအရေးတွေကိုအဓိကဦးစားပေးပြီးဖြေရှင်းမှုလုပ်မရဘူး။
တောင်ဆန်းစုကြည်အနေနဲ့ကတော့21ရာစုပင်လုံညီလာခံဟာပင်လုံကတိကဝတ်တွေကိုပြန်လည်ဖော်ဆောင်မှာမဟုတ်ပဲပင်လုံစိတ်တပ်ပင်လုံတတိနဲ့သာကျင်းပသွားမယ်လို့ပြောဆိုခဲ့ဖူးပါတယ်။တိုင်းရင်းသားတွေဘက်ကတော့စစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးမှာပင်လုံစာချုပ်ကိုအခြေခံတဲ့တိုင်းရင်းသားတွေရဲ့မူလကိုပိုင်ရပိုင်ခွင့်ကိုယ်ပိုင်ပြဋ္ဌာန်းခွင့်အပြည့်အဝရှိဖို့နဲ့ပြည်ထောင်စုကိုစုပေါင်းကာကွယ်ဖို့ပြည်ထောင်စုတပ်မတော်ဖွဲ့စည်းဖို့လိုတယ်လို့ မိုင်းကြရန်တိုင်းဒါလက်နဲ့ကင်တပ်ဖွဲ့များဆိုရင်စီဝေဖြစ်မြောက်ရေးကော်မတီဝင်ထိပ်ပိုင်းကောင်းဆောင်တွေကသုံးတပ်ပြောဆိုပါတယ်
ဆက်ပြီးတော့မြမတက်မလို့နဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့တို့အကြမ်းမှဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြရတဲ့ရှမ်းပြည်နယ်နမ်ခမ်းမြို့နယ်ပန်လုံဒုက္ခသည်စခန်းနေစစ်ဘေးရှောင်ဒုက္ခသည်တွေကိုထောက်ပံ့ပေးနေတဲ့ကမ္ဘာစားနပ်ရိက္ခအစီအစဉ် WFP ကနေဇူလိုင်လကနေစပြီးတော့စားနပ်ရိက္ခရှော့ချသွားမှာဖြစ်ပါတယ်ဒီလိုရှော့ချလိုက်တဲ့အတွက်စခန်းနေဒုက္ခသည်တွေအခက်အခဲရှိလာမယ်လို့လည်းဒုက္ခသည်တွေကပြောဆိုနေကြပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနိုင်ကွန်းအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ်ရှင်
နန်းခမ်းမြို့နယ်ထဲကပန်လုံကချင်းစစ်ဘေးဒုက္ခသည်စခန်းကဒုက္ခသည်တွေကိုစန္ဒရိတ်ခါရှော့ချလိုက်မယ်ဆိုရင်သူတို့အတွက်အခက်အခဲတွေရှိလာနိုင်တဲ့အတွက်စိုးရိမ်နေကြတယ်လို့ဒုက္ခသည်တို့ဖြစ်သူဦးမသိန်ချမ်းလုတ်ကပြောပါတယ
်သူတို့ရှော့လိုက်လို့ရှင်ကျွန်တော်အခုလောလောဆယ်မှာပတ်စံရှာဖို့နေစားတော့လုပ်တယ်ဘာညာဆိုတော့လည်းလူတိုင်းစီလည်းနေ့တိုင်းလည်းတော့မလုပ်နိုင်ဘူးတကယ်လို့ဒီရိတ်ခါကိုရှော့လိုက်ပြီဆိုရင်ကျွန်တော်တို့အတွက်ဒီပါလီဒုက္ခသည်မှာရှိထားတဲ့လူတွေအတွက်အားလုံးအတွက်ဒုက္ခအများကြီးရောက်တယ်လို့
ကမ္ဘာစန္ဒရိတ်ခါစီစဉ် WFP ကတာဝန်ရှိသူတွေအနေနဲ့ရိတ်ခါရှော့ချရတဲ့အကြောင်းရင်းပတ်သက်ပြီးတော့လာရောက်ရှင်းပြခဲ့တယ်လို့ပန်လုံစစ်ပေးဒုက္ခသည်စခန်းလက်ထောက်တာဝန်ခံဥတုံလက်ကွန်ဖန်ကခုလိုပြောပါတယ
်အခုဒီကဘာတဝန်းမှာလည်းဒုက္ခသည်တွေအများများလာတယ်ပိုပြီးမှ emergency ဖြစ်တဲ့လူတွေကိုဦးစားပေးတဲ့အနေနဲ့ကျွန်တော်တို့နနစ်၃နှစ်ကြာတဲ့ဟာတွေကိုသူတို့အရှော့လိုက်အချင်းဖြစ်တယ်ဒုက္ခသည်တွေကိုအားကိုကိုအခြေကိုရနိုင်ဖို့ရန်အတွက်ရှော့ချလိုက်ချင်းဖြစ်တယ်ဆိုတဲ့ဟာကိုသူတို့လာရှင်းပြကြတယ
်ပန်လုံကချင်းစစ်ပေးဒုက္ခသည်စခန်းမှာကတော့ကောင်ရန်ကူးမော်ဆွေတိန်ကြားကြံကားစတဲ့ရွာ၅ရွာကကချင်တိုင်းဒေသများစုဖြစ်ပြီးတော့အိမ်တော်စု125စုရှိပြီးလူရေ980ကျော်ရှိနေတယ်လို့ WFP မြေသားဖောင်ဒေးရှင်းနဲ့ကချင်နှစ်ချင်းခရီးရန်ဖွဲ့ KPC တို့ကလည်းအဓိကအကူအညီဆောက်ဝါးပေးထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်27ရာစုပင်လုံညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့တိုင်းရင်းသားခေါင်းဆောင်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံကြပါတယ်။အပြစ်မဲ့အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရပ်တန့်ဖို့ရှမ်းပြည်မြောက်ပိုင်းလားရှိုးမြို့မှာရှမ်းပလောင်နဲ့ကချင်ဒေသခံ1200ကျော်ကစုပေါင်းပြီးဆန္ဒထုတ်ဖော်တောင်းဆိုကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီနာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တန်ရင်သတင်းလွှာကိုနားဆင်ခဲ့ရတာပါခင်ဗျာ။မနေ့ပြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါတီဆွေးနွေးကြမလဲဆိုတာကိုကြည့်အောင်ပါ။
နိုင်ငံတွင်းမှာစားသောက်ကုန်စည်နှုန်းတွေတက်နေတယ်ဆိုတာကိုလူလူကြားညီညွတ်ပြောဆိုတာတွေနေ့စဉ်နဲ့မျှကြားနေရပါတယ်။ကုန်စည်နှုန်းတွေကငြိမ်နေတဲ့အပြင်အတက်ကြီးပဲဖြစ်နေပေမဲ့လောက်ခလစာတွေကတော့တက်မလာတာကြောင့်တာမန်လူလူအတွက်အခက်အခဲကြီးဖြစ်နေတာပါ။ကုန်စည်နှုန်းတည်ငြိမ်အောင်အဲ့ဒီကနေတဆင့်ကျသွားအောင်လုပ်နိုင်တဲ့နည်းလမ်းများမရှိတော့ပါဘူးလား။ကုန်စည်နှုန်းကျသွားအောင်တာဝန်ရှိသူတွေမစွမ်းဆောင်နိုင်ကြတော့ပါဘူးလား။ကုန်စည်နှုန်းကျဆင်းရေးဘယ်လိုနည်းလမ်းတွေကိုများကျွန်တော်တို့သောတာရှင်တွေစဉ်းစားမိကြပါသလဲ။အခုလာမယ့်စနေညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
စနေည VOA တိုင်းရိုက်လေးလံအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ VOA American တန်ရဲ့တိုင်းရိုက်လေးလံအစီအစဉ်တွေကိုအင်္ဂါညနဲ့စနေညတိုင်းမှာတပတ်ကို2ကြိမ်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။သောတာရှင်များခင်ဗျာ။ကမ္ဘောဒီးယားနိုင်ငံမှာလွတ်လပ်စွာလူမှုရေးနယ်ပယ်ကိစ္စရပ်တွေကိုသူတည်တနာပြုသူအဖြစ်လူသိများထင်ရှားသလိုနိုင်ငံရေးဝေဖန်တုံ့တက်သူလည်းဖြစ်တဲ့ကင်မလိုင်းဟာဇူလိုင်လ10ရက်နေ့တနင်္ဂနွေနေ့ကဖနမ်ပင်မြို့တော်မှာပြစ်ခတ်တပ်ဖြတ်ခြင်းခံခဲ့ရပါတယ်။အခုလိုတေဆုံးခဲ့ရတဲ့အတွက်ကျွန်တော်အနေနဲ့ဝန်ထဲစကားပြောပြရစီဒီလိုအလွန်လူမဆန်စွာလုပ်ရက်ကိုကျွန်တော်အနေနဲ့ပြစ်တင်ရှုံချပါတယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကအခင်းဖြစ်ပွားပြီးနောက်တနေ့မှသူ့ရဲ့ Facebook လူမှုကွန်ရက်စာမျက်နှာပေါ်ကတဆင့်ပြောဆိုလိုက်ပါတယ်။သက်ဆိုင်ရာအာဏာပိုင်တွေအနေနဲ့ ီအမှုကိုပြင်းပြင်းထန်ထန်အေးအေးယူကင်တွယ်ဆောင်ရွက်ကြဖို့နဲ့နိုင်ငံအနှံ့မှာနေထိုင်ကြတဲ့ပြည်သူလူထုအန္တရာယ်ကင်းစွာနေထိုင်ဖို့အတွက်လုံခြုံရေးအစီအစဉ်တွေကိုတိုးမြှင့်လှုပ်ဆောင်ဖို့လဲတောင်းဆိုလိုက်ပါတယ်။ဒီလှုပ်ကြံတက်ဖြတ်မှုအပေါ်အတိုက်ခံပါတီဖြစ်တဲ့ကမ်ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP ရဲ့ခေါင်းဆောင်ဆမ်မရင်းစီကလည်းသူ့ရဲ့ Facebook စာမျက်နှာကတဆင့်ပြင်းပြင်းထန်ထန်ဝေဖန်ပြစ်တင်လိုက်ပါတယ်။ Mr. Kim Lai ဟာကမ်ဘောဒီးယားနိုင်ငံရဲ့ဒီမိုကရေစီအရေးနဲ့ခမာပြည်သူတွေတရားမျှတမှုခံစားနိုင်စေဖို့အတွက်တက်တက်ကြွကြွပါဝင်တက်ပွဲဝင်ခဲ့သူဖြစ်တယ်လို့ကမ်ဘောဒီးယားနိုင်ငံရဲ့တာကောင်းရတနာတယောက်ဖြစ်တယ်လို့လည်းသူကရေးသားထားပါတယ်။ကျွန်တော်ဟာတက်တန်းရှိကြနေရလိမ့်မယ်လို့ဘယ်တော့မှမတွေးမထားခဲ့ဘူးလို့လည်း Mr. Lai ကပြောဆိုခဲ့ပူပါတယ်။ကျွန်တော်ဟာတနေ့နေ့မှတရားမှာပါပြစ်တက်ခံရတာမျိုးလည်းဖြစ်နေပါတယ်ဒါပေမဲ့ကျွန်တော်အသက်ရှိနေသမျှတော့သူများတကာမပြောကျင်ကြတဲ့ဇကားတွေကိုကျွန်တော်ပြောနေမှာပါဘယ်သူတဦးတယောက်ကမှကျွန်တော်ကိုငွေကြေးပေးပြီးတော့အတုံးချလို့ရမှာမဟုတ်တယ်လို့မပြောပါနဲ့လို့လည်းတားမြစ်လို့ရမှာမဟုတ်ပါဘူးလို့သူကပြောကြားခဲ့ပူပါတယ်ကမ်ဘောဒီးယားနိုင်ငံကထင်ရှားကြော်ကြားတဲ့နိုင်ငံရေးဝေဖန်တုံ့တက်သူဒေါက်တာကင်လိုင်လောက်ကျန်ထပ်ဖြတ်ခံရတယ်ဆိုတဲ့ကြေကွဲဝမ်းနည်းပေါ်ရာသတင်းကြောင့်ကျွန်တော်တို့အနေနဲ့စိုးရိမ်တော့ကဖြစ်ရတယ်လို့လွန်စွာစိတ်ထိတ်ခိုက်ဝမ်းနည်းမှုဖြစ်ရပါတယ်လို့အမေရိကန်လက်ထောက်နိုင်ငံသားကြီးဝန်ကြီးလက်ဖြစ်နိုင်ငံသားကြီးဝန်ကြီးဌာနရဲ့ပြောခွင့်ရသူလည်းဖြစ်တဲ့ဂျွန်ကာဘီကဇူလိုင်လ17ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်ကျွန်တော်တို့အနေနဲ့အလေးနဲ့စိတ်ထိတ်ခိုက်ဝမ်းနည်းမှုဖြစ်ရပါကြောင်းမစ္စတာလိုက်ရဲ့မိသားစုဝင်တွေမိတ်ဆွေတွေနဲ့လူပေါ်ကံပက်တွေအားလုံးကိုပြောကြားလိုပါတယ်လို့လည်းဖော်ပြထားပါတယ်ဒီအမှုခင်းကိစ္စနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကအနီးကစောင့်ကြည့်နေပါတယ်လို့မစ္စတာကရာဗီကပြောဆိုလိုက်တယ်လို့ကမ်ဘောဒီးယားအစိုးရအနေနဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့တောင်းဆိုထားတာကိုလည်းအလေးနဲ့ထားကြောင်းအာဏာပိုင်နေအနေနဲ့လည်းဒီဖြစ်စဉ်တစ်ခုလုံးကိုတမာတမတ်ကြကြကင်တွယ်ဆောင်ရွက်ဖို့တောင်းဆိုကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အားကိုတင်ပြလို့ကြည့်ပါပြီ
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့အာဘော်သားဖြစ်ပြီးVOA ရဲ့အာဘော်မူကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ် VOA မေရိတန်ကကနေဒီကနေ့ညနေထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ညနေ6နာရီကနေ9နာရီအထိလိုင်းနူမီတာ19 19 25တို့ကနေတင်ဆက်သွားမှာဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမနန္ဒာချန်ကပြောပြပါမယ်ခင်ဗျာ
Donald Trump အနေနဲ့ Republican Party ရဲ့သမ္မတလောင်းဖြစ်ရွေးချယ်တင်မြှောက်လိုက်တာကိုလက်ခံဖို့နဲ့ Democrat Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton အပေါ်ရှင်းပြိုင်မဲဆွယ်မှုတွေတရားဝင်စတင်ပြုလုပ်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲ၄ရက်ကြာကျင်းပတဲ့ Party ညီလာခံနောက်ဆုံးနေ့မှာ Party တွင်ညီညွတ်နေရမယ့်အစားကွဲပြားမှုတွေနဲ့လွှမ်းမိုးနေပါတယ်ဗုဒ္ဓဟူးနေ့ညကဒေါ်နယ်ထရန့်ကိုတက်ဆက်စ်ပြည်နယ်ထက်လွတ်တော်မတ်တက်ခရုစ်ကဝေဖန်မှုပြုလုပ်လိုက်ပြီးထွက်ပေါ်လာတဲ့သဘောထားကွဲလွဲမှုတွေကကြာသပတေးနေ့အထိဆက်လက်ဖြစ်ပွားနေပါတယ်ညီလာခံကိုတက်ရောက်လာတဲ့သူ့ရဲ့ပြည်နယ်ကကိုယ်စားလှယ်အဖွဲ့ကိုစကားပြောဆိုရမှာခရုစ်ကသူ့အနေနဲ့သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကဟီလာရီကလင်တန်ကိုမဲပေးမှာမဟုတ်ဘူးဆိုပြီးပြောကြားလိုက်ပေမဲ့ဒေါ်နယ်ထရန့်ကိုမဲပေးမယ်လို့ပြောဆိုဖို့ကိုလည်းညှင်းပယ်ခဲ့ပါတယ်ဖခင်နဲ့ဇနီးဖြစ်သူအပေါ်တိုက်ခိုက်ပြောဆိုခဲ့တဲ့သူကိုထောက်ခံအားပေးရထုံးစံမရှိဘူးလို့လည်းခရုစ်ကပြောဆိုခဲ့ပါတယ်။ဒါအပြင်တခင်လိုကြအခွေလေးတကောင်လိုပြုမှုနေမှာလည်းမဟုတ်တယ်လို့ဇနီးကိုမကောင်းပြောတဲ့အတွက်ဖခင်ကိုအပုတ်ချတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်လို့ပြောမဲ့သူမျိုးလည်းမဟုတ်ဘူးလို့ပြောဆိုခဲ့တာဖြစ်ပါတယ်။မြောက်အတလန်တိတ်စစ်ဆာချုပ်နေတိုးအဖွဲ့ရဲ့အဖွဲ့ဝင်နိုင်ငံတခုခုတိုက်ခိုက်တာခံရရင်အမေရိကန်အနေနဲ့အကာအကွယ်ပေးသင့်မပေးသင့်ဆိုတဲ့အပေါ် Republican Party ရဲ့သမ္မတလောင်း Donald Trump ကိုမေးခွန်းထုတ်လိုက်ပါတယ်။ဒါဟာဆိုရင်ဒီဒုတိယကမ္ဘာစစ်အဆုံးသတ်ကြတဲ့ကအမေရိကန်နဲ့ဥရောပစည်းရေးမဟာမိတ်တွေကြားထားရှိတဲ့အခြေခံမှုတစ်ခုလည်းဖြစ်ပါတယ်။2016ခုနှစ်က Republican Party သမ္မတလောင်းအဖြစ်ဒီအမေရိကန်ပြည်သူတွေကိုကြာသပတေးနေ့ညမှာမိကွန်းပြောကြဖို့ရှိနေချိန်မှာပဲသူ့အနေနဲ့သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရရင်တခြား NATO အဖွဲ့ဝင်28နိုင်ငံထဲကတနိုင်ငံဟာတိုက်ခိုက်ခံရမယ်ဆိုရင်တုံ့ပြန်ဆောင်ရွက်မဲ့သတ်မှတ်ချက်တွေပြဋ္ဌာန်းမဲ့အကြောင်း New York Times သတင်းစာကြီးကိုပြောကြားခဲ့တာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမန္တန်အချမ်းပြောပြသွားတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကဥဆံမိုးဝင်ဖြစ်ပြီးအတန်းလွင့် engineer ကတော့ David Magnus ဖြစ်ပါတယ်။တောက်ကြနေမနေ့6နာရီနဲ့9နာရီထုတ်လွှင့်ခဲ့တဲ့ VOA အစီအစဉ်တွေကိုလိုင်းနိုမီတာ3040 4850တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။သွားရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.